Welcome to the Voice of America in Burmese.
Minglan na nge ma shin. American Pirang Zoo Myo Washington DC ga ne VOA Myanmar Bai season ye 2016 khu ne March 19 ye sine ne mne 6 nai ga ne 9 thi season rue go line to meter 30 ne 40 ne 48 ro ga ne dai yai thau lin pe ne ma bi shin.ကျမရှာဖောင်ပါဒီမိနစ်အတွက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမိနစ်ခင်သတင်းတွေကိုမနန္ဒာချန်နဲ့အတူညင်ညာပေးမှာပါပြင်သစ်နိုင်ငံမှာနိုဗ ెంబ ာအချမ်းဖက်တိုက်ခိုက်မှုနဲ့ဆင့်နွှဲနေမယ်လို့ထိတ်တန့်သံရဖြစ်သူတူဘယ်လ်ဂျီယံမှာအဖမ်းမိလိုက်ပါပြီမြန်မာနိုင်ငံဟာမကြသေးခင်နှစ်တွေနဲ့ရှင်ရန်အတော့ကိုပြောင်းလဲလာတဲ့နိုင်ငံတိုင်းနိုင်ငံဖြစ်နေပေမဲ့နက်နက်ရှိုင်းရှိုင်းဖြစ်ပေါ်နေတဲ့လူခွင့်ရေးပြဿနာတွေကိုတော့အရေးတကြီးဖြေရှင်းရမယ်လို့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမရှာဖောင်
းကောင်းပါပြီရှင်ဒီမိနစ်နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့တက်လာမယ့်အစိုးရအသင်းနဲ့ဖန်စည်းကန်ចောင်းသားတို့ရဲ့အရေးဘယ်လိုရှိနိုင်ပါသလဲ
အဲ့တော့အခုကျွန်တော်တို့ចောင်းသားတွေကိုဖန်စည်းထားတဲ့ကိစ္စမှာပြည်တော်စုဝန်ကြီးကိုယ်တိုင်ဒီလက်ပံဆန္ဒပြစစ်ចောင်းမှာပါတဲ့ចောင်းသားတွေကိုအရေးမိယူပါဘူးဆိုပြီးတော့သဘောတူထားတဲ့သဘောတူထားချက်ရှိတယ်
အာရှလူ့အခွင့်အရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးပြောသွားတာပါအပြည့်စုံကိုသတင်းပြီးမှတင်ဆက်ပေးမှာပါဒီအကြောင်းနဲ့အတူတက်လာမဲ့မြန်မာဆိုရတဲ့နဲ့မြောက်ကိုရီးယားနိုင်ငံအကြားဆက်ဆံရေးအခြေအနေအမေရိကန်နိုင်ငံသမ္မတလောင်ရွေးပွဲနဲ့ကလေးငယ်တွေရဲ့အမြင်သဘောထားတွေအပြင်ပါကစ္စတန်နိုင်ငံကမိန်းကလေးငယ်တွေဘာသာရေးနဲ့ပတ်သက်ပြီးဘလို့အခွင့်အရေးတွေချိုးဖောက်ခံနေကြရတယ်လဲဆိုတာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့စနေနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုဒေါ်ခင်မြင့်တက်နဲ့မှနန္ဒာချန်တို့ကကြေညာပေးပါအောင်ရှင်
ပြင်သစ်နိုင်ငံမှာနိုဗ ెంబ ာလ23ရက်နေ့ကအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ဆက်နွယ်နေမယ်လို့ထိတ်တန့်တနည်းအဖြစ်ခံရသူဆလာအဗ်ဒယ်ဆလမ်ကိုဘယ်လ်ဂျီယံနိုင်ငံမှာဖမ်းဆီးရမိခဲ့တယ်လို့ဘယ်လ်ဂျီယံလူဝတ်မှုကြီးကြပ်ရေးဝန်ကြီးကပြောကြားလိုက်ပါတယ်။တောက်ကြနေကဘရပ်ဆဲလ်စ်မြို့တော်မိုလန်ပစ်ရပ်ကွက်ကိုဘယ်လ်ဂျီယံရဲတွေဝင်ရောက်စီးနှင်မှုအတွင်းမှာသူ့ကိုဖမ်းဆီးရမိတာလို့ဆိုပါတယ်။ဘယ်လ်ဂျီယံလူဝတ်မှုကြီးကြပ်ရေးဝန်ကြီးသီယိုဖရန်ကင်ကသူ့ရဲ့ Twitter စာမျက်နှာမှာသူ့ကိုမိပြီလို့ရေးသားအတည်ပြုခဲ့တာပါ။မိုလန်ပစ်မြို့တော်ဝန်ဖရန်ဆွာရှက်မန့်ကတော့ဝင်ရောက်စီးနှင်းစဉ်အတွင်းအဗ်ဒယ်ဆလမ်နဲ့နောက်တဦးဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။အဗ်ဒယ်ဆလမ်ဟာခြေထောက်မှာဒဏ်ရာရခဲ့တယ်လို့သတင်းတွေကဖော်ပြနေတာပါ။ပြီးခဲ့တဲ့သတင်းပတ်တုန်းကဘရပ်ဆဲလ်စ်အနီးဝန်းကျင်ကတိုက်ခန်းတစ်ခုကိုဝင်ရောက်စီးနှင်းခဲ့ရမှာသူ့ရဲ့လက်ဗိုလ်ရာတွေကိုတွေ့ခဲ့ရတယ်လို့ဘယ်လ်ဂျီယံအာဏာပိုင်တွေကပြောပါတယ်။ပြင်သစ်မှာပြီးခဲ့တဲ့၄လလောက်ကလူပေါင်း130ကိုတည်ဆည်ခဲ့တဲ့တိုက်ခိုက်မှုတွေပြုလုပ်ခဲ့ကြတဲ့စစ်သွေးကြွနဲ့အပေါင်းအသင်းတွေကိုအပြင်းထန်လိုက်ရှာနေရမှာအဗ်ဒယ်ဆလမ်ကိုအဓိကပြစ်မှတ်ထားရှာတာပါသူ့အကိုဘရာဟင်ကတော့ဒီတိုက်ခိုက်မှုအတွင်းအသေးခံဘုံးဖောက်ခွဲခဲ့သူဖြစ်ပါတယ်မော်ရီကိုနယ်ပွားပြင်သစ်အဗ်ဒယ်ဆလမ်ဟာနိုဗ ెంబర్ လကတည်းကဘရပ်ဆဲလ်စ်မှာရှိနေတာဟုတ်မဟုတ်တော့အခုထိမသိရသေးပါဘူးတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးဘယ်လ်ဂျီယံမှာနိုဗ ెంబ ာလလေကစပြီးလူပေါင်း7ယောက်ကိုဖမ်းဆီးပြီးတရားစွဲဆိုနိုင်ခဲ့ပါတယ်။7ယောက်ကိုတော့အခုထိထိန်းသိမ်းထားဆဲဖြစ်ပါတယ်
။ဒုတိယကမ္ဘာစစ်ကစလို့ဥရောပမှာအဆိုးအဝါဆုံးကြုံတွေ့ရတဲ့ဒုက္ခသည်ပြဿနာရောပါစေဖို့အားလုံးကမျှော်လင့်ထားကြတဲ့သဘောတူညီချက်တစ်ရက်ကို EU ဥရောပသမဂ္ဂနဲ့တူရကီနိုင်ငံတို့တောက်ကြနေကသဘောတူညီခဲ့ကြပါတယ်။ဥရောပကောင်စီအကြီးအကဲဒေါ်နယ်ထုစ်နဲ့တူရကီဝန်ကြီးချုပ်အာမက်ဒါဗူတိုဂလူတို့ကလည်းဒါဟာမှတ်ကြောက်တင်နိုင်တဲ့သဘောတူညီချက်တစ်ခုလို့ပြောဆိုခဲ့ကြသလိုတူရကီနဲ့ဥရောပသမဂ္ဂအတွေ့သမိုင်းဝင်နေ့တနေ့လို့လည်းတူရကီဝန်ကြီးချုပ်ကတောက်ချာနေ့ကပြောဆိုခဲ့ပါတယ်။ဒါအပြင်တူရကီနဲ့ဥရောပသမဂ္ဂတို့ဟာတူညီတဲ့ရည်မှန်းချက်တူညီတဲ့စိန်ခေါ်ချက်တွေနဲ့တူညီတဲ့အနာဂတ်တွေကိုပိုင်ဆိုင်ထားကြတယ်ဆိုတာကိုနားလည်သဘောပေါက်ခဲ့တယ်လို့လည်းဝန်ကြီးချုပ်ဒါဗူတိုဂလူကပြောဆိုခဲ့တာပါ။ဒီသဘောတူညီချက်ဟာတနင်္ဂနွေနေ့မှာစတင်အသက်ဝင်မှာဖြစ်ပါတယ်။တူရကီနိုင်ငံမှာရှိနေပြီးသားဒုက္ခသည်တွေအပါအဝင်ဆီးရီးယားနဲ့တခြားနေရာတွေကနေဂရိနိုင်ငံတွေတရားမဝင်ဝင်ရောက်လာကြတဲ့ရွှေပြောင်းအခြေချသူအလုံးဟာသူတို့ကိုမှတ်ပုံတင်ပြီးတာနဲ့ဥရောပမှာခလုံးငွေရဖို့တောင်းဆိုမှုတွေကိုစဉ်းစားဆုံးဖြတ်ပြီးတဲ့နောက်တူရကီကိုပို့ဆောင်မှာဖြစ်ပါတယ်။အပြန်အလှန်အနေနဲ့တူရကီကိုထွက်ပြေးလာကြသူတွေနဲ့ခလုံးငွေရဖို့တရားဝင်ကြိုးပမ်းခဲ့ကြတဲ့ထောင်ပေါင်းများစွာသောဒုက္ခသည်တွေဟာEU အဖွဲ့ဝင်နိုင်ငံပေါင်း28နိုင်ငံမှာအညီအမျှခွဲဝေပြီးတော့အခြေချနေထိုင်ကြရမှာလည်းဖြစ်ပါတယ်။တူရကီနိုင်ငံမှာတော့ဆီးရီးယားဒုက္ခသည်ဦးရေ3,000နီးပါးရောက်နှင်ပြီးသားလည်းဖြစ်ပါတယ်
။ဒီသတင်းပတ်တင်မှာရင်ရေမန်မှာအရတားတရားကြိုကိုတည်ဆုံးစေခဲ့တဲ့ Saudi Arabia ဦးဆောင်တဲ့မဟာမိတ်အဖွဲ့ရဲ့ဒေချောင်းတိုက်ခိုက်မှုအတွက်ကုလသမဂ္ဂကအပြစ်တင်ရှုံချလိုက်ပါတယ်။ဟူသီသဘုံတွေကို Saudi Arabia ဦးဆောင်တဲ့ အာရဗ်မဟာမိတ်တွေရဲ့လေကြောင်းတိုက်ခိုက်မှုတွေစတင်ခဲ့တယ်ပြီးခဲ့တဲ့နှစ်ကစချင်းအင်ကာနစ်ကရေမင်အနောက်မြောက်ပိုင်းကလူစီကားတဲ့ဈေးထဲမှာပြုတ်လုခဲ့တဲ့လေကြောင်းတိုက်ခိုက်မှုနှစ်ခုဟာလူသေဆုံးမှုအများဆုံးတိုက်ခိုက်မှုတစ်ခုဖြစ်နေတယ်လို့ကုလသမဂ္ဂလူခွင့်ဆိုင်ရာကော်မရှင်နာမင်းကြီးဇာယီရိုက်အယ်ဟူဆိန်ကတောက်ကြနေမှာပြောကြားခဲ့ပါတယ်ကုလသမဂ္ဂကကြေညာချက်မထုတ်ပြန်ခင်နိုင်ပိုင်းအလိုမှာပဲကျက်တပရင်းနေညာပိုင်းမှာဆော်ဒီအာရေဗျကအာရဗ်မဟာမိတ်အဖွဲ့ဟာယမန်မှာလှုပ်ဆောင်နေတဲ့တိုက်ခိုက်မှုတွေကိုရှော့ချတော့မယ်လို့ကြေညာခဲ့တာပါအခုနောက်ဆုံးတိုက်ခိုက်မှုဟာလက်ခံနိုင်စရာမရှိတဲ့ပုံမှန်တိုက်ခိုက်မှုမျိုးတဲ့ကတခုလို့ဆိုပါတယ်ဘသူဘဲဝါခွဲခြားမှုမရှိဘဲစီးရဲတိုက်ခိုက်မှုတွေလုပ်နေတဲ့အတွက်အယက်သားတေဆွတ်မှုတွေရှိနေတယ်လို့ပြောနေတဲ့ကြားကဆော်ဒီမဟာမိတ်အဖွဲ့ကလိုက်နာဖို့ပြက်ကွက်ခဲ့တယ်လို့တေဆွတ်မှုတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုကိုတင်ပြတာမျိုးလည်းမရှိဘူးလို့မစ္စတာဇာယီကပြောပါတယ်မြို့ရောဆာနာအပါဝင်မြို့နယ်ကျေးလက်တောရွာကဈေးတွေဆေးရုံတွေကျောင်းတွေဆက်ရုံတွေနဲ့ဒေသခံတွေအများပြားစုဝေးတက်ရောက်ကြတဲ့မင်္ဂလာပွဲတွေမှာပါလေကြောင်းနဲ့အတိုက်ခိုက်ခံရတာလို့လည်းပြောပါတယ်
ရုရှားနိုင်ငံကစီးရီးယားမှာရှိနေတဲ့တိုက်လေယာဉ်အများစုကိုပြန်လည်ရုပ်သိမ်းလိုက်ပြီးဒီတစ်ပတ်ထဲလေကြောင်းတိုက်ခိုက်မှုတွေလည်းမလုပ်တော့ဘူးလို့အမေရိကန်စစ်ဘက်ဆိုင်ရာအရာရှိတဦးကပြောဆိုလိုက်ပါတယ်။ရုရှားတိုက်လေယာဉ်တွေအလုံးမဟုတ်ပေမဲ့အများစုပြန်လည်ထွက်ခွာသွားပြီဖြစ်တဲ့အကြောင်းအရှေ့လေပိုင်းဒေသစစ်စင်ရေးဆိုင်ရာအမေရိကန်ဌာနချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဘူမူဂျီပက်ရိုက်တာကအမေရိကန်စစ်ဌာနချုပ်ပန်တဂွန်ကသတင်းတောက်တွေကိုတောက်ကြားနေမှာပြောဆိုခဲ့တာဖြစ်ပါတယ်။စီးရီးယားမှာရုရှားကြီးတပ်တွေနဲ့အတူရဟတ်ယာဉ်တွေနဲ့တည်ယူပို့ဆောင်ရေးလေရင်တွေကြံနေသေးတယ်လို့လည်းဘူမူဂျီရိုက်တာကပြောဆိုပါရယ်ပမိုင်းရာနဲ့တက်မာမျိုးတဝိုက်မှာဒီတစ်ပတ်ထဲ IS စစ်သွေးကြွတွေကိုတိုက်ခိုက်နေတဲ့ Syria တပ်ဖွဲ့တွေကိုရုရှားတပ်ဖွဲ့ဝင်တွေကအကူအညီပေးခဲ့ပေမဲ့လက်နက်ကြီးတွေကိုသာအသုံးပြုခဲ့တယ်လို့လည်းသူကပြောဆိုခဲ့ပါရယ် Syria အစိုးရရဲ့စစ်စင်ရေးတွေမှာတိုက်ရိုက်မဟုတ်ပေမဲ့စစ်ကူပေးမှုတွေကိုဆက်လက်လှုပ်ဆောင်နေရမှာလေကြောင်းကမဟုတ်ပဲလက်နက်ကြီးတွေနဲ့ပါဝင်နေတာလို့လည်းဘူမူဂျီရိုက်တာကပြောဆိုခဲ့ပါရယ်
Your American Tan မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဦးကမှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
You American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံဟာမကြသေးခင်နှစ်တွင်နဲ့ရှင်ရန်အတော့ကိုပြောင်းလဲလာတဲ့နိုင်ငံတကာနိုင်ငံဖြစ်လာနေပေမဲ့နည်းနည်းရှမ်းရှမ်းဖြစ်ပေါ်နေတဲ့လူခွင့်ရဆိုင်ရာပြဿနာတွေကိုတော့အရေးတကြီးပဲဖြေရှင်းဖို့လိုနေသေးတယ်လို့မြန်မာနိုင်ငံလူခွင့်ရဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Miss ရန်ဟီလီကတတိပေးပါတယ်။2015 November လရွေးကောက်ပွဲဟာမြန်မာနိုင်ငံအတွက်အပြောင်းလဲကာလလို့ကုလသမဂ္ဂလူခွင့်ကောင်စီကိုတင်သွင်းတဲ့ဒုတိယအစီရင်ခံစာထဲမှာသူမကဖော်ပြထားတာပါ။ဒါအပြင်မြန်မာနိုင်ငံတွင်ဖြစ်ပေါ်နေတဲ့လူခွင့်ရေးပြဿနာတွေနဲ့ပတ်သက်ပြီးပြည်သူတွေရဲ့တင်ပြချက်တွေကိုအစိုးရတဲ့အဖွဲ့ကခိုင်ခိုင်မာမာလှုပ်ဆောင်ဖို့လဲမစ်ရန်ဟီလင်းကတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းလွှတ်တော်ထဲမှာအမတ်နေရာ25ရာခိုင်နှုန်းကိုစစ်တပ်ကရယူထားတာမို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာမလွယ်ကူလှသလိုလက်ရှိဖွဲ့စည်းပုံအနေအထားအရအစိုးရတဲ့အနေနဲ့ကင်တွယ်လှုပ်ဆောင်ရမှာခက်ခဲမှုတော့ရှိနိုင်တယ်လို့ဆိုပါတယ်။ဒါအပြင်လူခွင့်ရေးအခြေအနေတွေတိုးတက်စေဖို့အတွက်လိုအပ်တဲ့အဓိကဌာနကြီးတွေဖြစ်တဲ့ပြည်ထရေး၊နယ်စပ်ရေးရာနဲ့ကာကွယ်ရေးဝန်ကြီးဌာနကြီး၃ခုအတွက်တာဝန်ယူမဲ့ဝန်ကြီးတွေကိုစီဦးစီးချုပ်ကနေခန့်အပ်ရမှာဖြစ်နေတယ်လို့လည်းပြောပါတယ်။လက်ရှိသမ္မတဦးသိန်းစိန်အနေနဲ့လည်းသူ့ရဲ့တာဝန်တွေကိုလွှဲပြောင်းမပေးအပ်ခင်မှာမြန်မာနိုင်ငံအချင်းတောင်တွေတဲကနိုင်ငံရေးအချင်းသားအလုံးကိုလှုပ်ပေးဖို့ဒီထဲမှာចောင်းသားတွေမြေယာသိမ်းဆီးမှုတွေတက်ကြလှုပ်ရှားသူတွေနဲ့လူခွင့်ရေးရှင်တွေလှုပ်ရှားသူတွေပါဝင်ပြီးသူတို့ပေါ်မှာဆွဲချက်တင်ထားတာတွေအလုံးကိုဖယ်ရှားပေးဖို့ပါတောင်းဆိုခဲ့ပါတယ်
။မဲခေါင်မြစ်ပေါ်မှာရှိတဲ့ရေအားလျက်စစ်ထုတ်လုပ်တဲ့ရေကာတာကနေတရုတ်နိုင်ငံကရေတွေလွတ်ပေးတဲ့အတွက်လက်သမားတွေဖွံ့ဖြိုးရေးဆိုင်ရာဖွဲ့စည်းတွေကကြိုဆိုလိုက်ကြပြီးမဲ့နောက်ဆက်တွဲဆိုဂျိုးတွေပေါ်ပေါက်လာနိုင်တာကိုလည်းသတိပေးခဲ့ကြပါတယ်။မဲခေါင်မြစ်အောက်ပိုင်းကတိုင်းပြည်တွေမှာမိုးခေါင်ရေရှားတဲ့ဒဏ်နဲ့ဆယ်ရေရအောင်ကူညီတဲ့အနေနဲ့တရုတ်နိုင်ငံကယူနန်ပြည်နယ်မှာရှိတဲ့ဂျင်ဟောင်ဆယ်ကနေကုဗတ်မီတာတန်ပေါင်း 2,300 ပမာဏရှိတဲ့ရေတွေကိုဇန်နဝါရီလနဲ့ဖေဖော်ဝါရီလတွေအတွင်းကလွှတ်ပေးခဲ့တာဖြစ်ပါတယ်။မြေကြောင်တစ်လျှောက်ကနိုင်ငံတွေနဲ့ဖွဲ့စည်းထားတဲ့မဲခေါင်မြစ်ဝမ်းကော်မရှင်ကတော့ဗီယက်နမ်နိုင်ငံမှာနှစ်ရက်ကြာကျင်းပခဲ့တဲ့ညီလာခံပြီးမှပဲ တရုတ်နိုင်ငံကချစ်ချည်ရင်းနှီးမှုကိုပြသတဲ့လှုပ်ရည်အဖြစ်ရေလွတ်ပေးခဲ့တဲ့အစီအစဉ်ကိုချီးကျူးခဲ့ပါတယ်။မဲခေါင်မြေဝန်ကော်မရှင်ရဲ့ပူးတွဲကော်မတီဥက္ကဋ္ဌလီဒက်ထရန်ကတော့အဖွဲ့ဝင်နိုင်ငံတွေအနေနဲ့အပိုရရှိကြမဲ့ရေတွေကိုတင့်တော်တဲ့နေရာတွေမှာသုံးစွဲကြဖို့လည်းတိုက်တွန်းခဲ့ပါတယ်။တရုတ်နိုင်ငံကရေတွေလွှတ်ပေးတဲ့အတွက်လက်သမားတွေအတွက်အထောက်အကူဖြစ်စေရုံသာမကကမ္ဘောဒီးယားငါးဖမ်းသမားတွေအတွက်လည်းအကူအညီရကြပါလိမ့်မယ်။
ကမ္ဘာလူရေအများဆုံးနိုင်ငံတစ်ခုဖြစ်တဲ့အိန္ဒိယနိုင်ငံမှာနိုင်ငံသားတွေရဲ့ဇီဝအချက်အလက်ဆိုင်ရာတွေကိုအစိုးရအဖွဲ့တွေကရယူပိုင်ခွင့်ပေးလိုက်တဲ့ဒီသတင်းပတ်တယ်မှာပဲပုဂ္ဂလိကကိုရေးကိုရာအချက်အလက်ဆိုင်ရာဥပဒေတွေကိုတင်းတင်းကြပ်ကြပ်ချမှတ်ပေးဖို့တောင်းဆိုမှုတွေကြီးထွားလာခဲ့ပါတယ်။အခုလိုအခွင့်ပေးလိုက်တာဟာအမရော်ဂျီပေးတဲ့နေရာမှာလက်စားမှုတွေလျှော့ချရမှာအထောက်အကူရစေမယ်လို့အစိုးရကပြောပင်မဲ့အတိုက်ခံအမတ်တွေနဲ့တက်ကြွလှုပ်ရှားသူတွေကတော့အိန္ဒိယနိုင်ငံသားတွေဟာစောင့်ကြည့်မှုကိုခံနေရတဲ့ခေတ်ကိုရောက်လာပြီလို့ပြောကြားနေကြပါတယ်
။လာမယ့်အင်္ဂါနေ့ကျရင်အမေရိကန်သမ္မတလောင်းနေရာအတွက် Republican Party တွင်မဲပေးပွဲတွေယူတာပြည်နယ်မှာကျင်းပတဲ့အခါမဲဆန္ဒရှင်အများပြားဟာပြည်နယ်ထဲမှာရှိနေကြမှာမဟုတ်တလို့မြောက်အမေရိကတိုက်မှာတောင်ရှိကြမှာရှိနေကြမှာဖြစ်ပါတယ်။ဒါဟာလည်းအမေရိကန်မှာပထမဦးဆုံးအကြိမ်ဖြစ်ပြည်နယ်မှာရှိတဲ့ပါတီကအင်တာနက်ကနေတဆင့်မဲပေးဖို့ခွင့်ပြုလိုက်တဲ့အတွက်ဖြစ်ပါတယ်။ယူတာပြည်နယ်မှာရှိတဲ့ Republican Party ဝင်တွေအနေနဲ့ပါတီမဲယုံတွေကိုမလားနိုင်လို့ပဲဖြစ်ဖြစ်အင်တာနက်ကနေတဆင့်မဲပေးခြင်းလို့ပဲဖြစ်ဖြစ်ပါတီရဲ့ website မှာမှတ်ပုံတင်ပြီးမဲပေးဖို့ခွင့်ပြုလိုက်ပါတယ်။မဲပေးဖို့မှတ်ပုံတင်စရင်သွင်းပြီးပြီဆိုရင်တော့ဒီနှစ်အတွက် Republican Party ရဲ့ကိုယ်စားလှယ်သမ္မတလောင်းအဖြစ်ရှင်းပြစေခြင်းတဲ့သူကိုမနေ့9နာရီကနေည17နာရီအတွင်း online မှာမဲပေးရွေးချယ်နိုင်ကြမှာလည်းဖြစ်ပါတယ်။
Direct from Washington, the voice of America, VOA.
စနေနေ့မနေ့ထိတ်တန့်ရောက်သတင်းတွေကိုဒေါ်ခင်မြတ်တဲ့မနန္ဒာချန်တို့ကကြေညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကိုတင်ပြပေးပါမယ်။တက်လာမယ့်အစိုးရတဲ့နဲ့ဖန်စီကန်ចောင်းသားတွေရဲ့အရေးကိုမတင်ပြခင်မှာမြန်မာအစိုးရတဲ့နဲ့မြောက်ကိုရီးယားနိုင်ငံကြားဆက်ဆံရေးအခြေအနေဘယ်လိုရှိနိုင်တယ်လဲဆိုတာကိုအရင်ဦးဆုံးတင်ပြပေးပါမယ်။မြန်မာနိုင်ငံမှာမကြခင်တက်လာတော့မယ့် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အရသာအစိုးရတက်လက်ထက်ကြရင်မြန်မာနိုင်ငံနဲ့မြောက်ကိုရီးယားနိုင်ငံကြားဆက်ဆံရေးဟာအရင်လိုစစ်ပက်ဆက်ဆံရေးဆက်လက်ရှိနိုင်တော့မှာမဟုတ်ဘူးလို့အကြေခါတွေကသုံးသပ်လိုက်ကြပါတယ်။ American အစိုးရရဲ့ဒီလထဲအစ်စ်ချမှတ်လိုက်တဲ့အရေးယူတန်ခါမှုစီးရင်မှာပါဝင်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်မတ်ကြီးရဲ့နေရာမှာဗုဒ္ဓဟူးနေ့ကအစ်စ်စာထိုးခန်းအားလိုက်တဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးနောက်အခုလိုသုံးသပ်ခဲ့ကြတာလည်းဖြစ်ပါတယ်။အသေးစိတ်ကိုတော့မနန္ဒာချန်ကဆက်ပြောပြပါမယ်ရှင်။
မြောက်ကိုရီးယားနိုင်ငံကနေနျူကလ িয়ার စမ်းသပ်မှုတွေလှုပ်ဆောင်ခဲ့တဲ့အတွက်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကမြောက်ကိုရီးယားအပေါ်ဒဏ်ခတ်ပိတ်ဆို့မှုအသစ်တွေ match လာထဲမှာချမှတ်ခဲ့တာပါ။အဲ့ဒီဒဏ်ခတ်ပိတ်ဆို့မှုအသစ်ထဲမှာမြန်မာနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်အမတ်ကြီး Kim Sup Cho လည်းပါဝင်ခဲ့ပြီးတော့သူ့ကိုမြောက်ကိုရီးယားရဲ့လက်နက်ကုန်သွယ်မှုမှာပါဝင်ပတ်သက်ခဲ့မှုအတွက်ရေးယူခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားနဲ့ပတ်သက်တဲ့သတင်းတွေကိုအဓိကထားရေးသားတဲ့ NK News မှာဖော်ပြထားတာပါ။တန်အမတ်ကြီး Kim Sup Cho ဟာအရင်ဆက်အာနာရှင်ဗိုလ်ချုပ်မှုကြီးတန်းရွှေလက်ထက်မြောက်ကိုရီးယားနဲ့မြန်မာနှစ်နိုင်ငံကြားတနမန်ဆက်ဆံရေးပြန်စတင်ချိန်2009ခုနှစ်ကစလို့မြန်မာနိုင်ငံဆိုင်ရာပထမဆုံးမြောက်ကိုရီးယားတန်အမတ်ကြီးဖြစ်ခန့်အပ်ခံခဲ့ရသူဖြစ်တာကြောင့်မြန်မာနိုင်ငံမှာတန်အမတ်ကြီးတဦးအနေနဲ့၉နှစ်နီးပါးကြာအချိန်အကြာဆုံးတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးစစ်ထောက်လန်ရေးဗိုလ်မှူးဟောင်းအောင်လင်းထွတ်က
ဒီ2009ခုနှစ်လောက်ကစပြီးတော့မှမြောက်ကိုရီးယားနဲ့ဗမာနဲ့တန်တမန်ဆက်သွယ်ခဲ့ပါတယ်။2008ခုနှစ်မှာအဲ့ချိန်တုန်းကဗိုလ်ချုပ်ကြီးသူရရွှေမန်းရဲ့ဘွဲ့မြောက်ကိုရီးယားကိုသွားပြီးတော့မှလေလာပတ်တာရှိခဲ့တယ်။သဘောတူညီချက်စာချုပ်တွေလည်းကျွန်တော်တို့အများအပြားချုပ်ဆိုခဲ့ပါရှိပါတယ်။အဲ့ချိန်အဲ့ဒီခါတည်းကမြောက်ကိုရီးယားတာမကြီးသည်မြောက်ကိုရီးယားနဲ့မြန်မာနဲ့စစ်လက်နက်ပစ္စည်းထုတ်လုပ်ရေးမှာရောစစ်လက်နက်ပစ္စည်းရောင်းဝယ်ရေးမှာရောတတဲဝဝင်ပါခဲ့တဲ့ပုံကူတရားဖြစ်ပါတယ်။ဒီပြေပုံမှန်တန်မှန်ထုံးမှန်ရ3နှစ်ကတည်းက9နှစ်အတွင်းတော့တာမတ်တွေကိုထားလိုက်ထားတာရှိပေနဲ့သူကတောက်လျှောက်ခဏအထိပေါ့လေထားခဲ့တဲ့အိဆာကတန်တမန်အရေးချုံပြီးတော့ပေါ့လေမြောက်ကိုရီးယားနဲ့မြန်မာတပ်မတော်တို့ပူးပေါင်းလုပ်နေတဲ့ဒီလက်နက်ဆိုင်ရာကိစ္စတွေမှာရှိသလိုငွေပေးငွေယူကိစ္စတွေမှာလည်းဒီတန်တမန်ဟိုအရေးချုံပြီးတော့မှသူလွှဲတာပြောင်းတာလှုပ်တာခြင်တာတွေဒီတိုင်းပဲကျွန်တော်တို့လွှဲနေကြတဲ့အနေတိုင်းမျိုးကျွန်တော်ရှိပါတယ်အခုချိန်ကမှတော့ဒီမြောက်ကိုရီးယားတာမကြီးကိုလဲပြီဆိုတဲ့ဥစ္စာကအခုလက်ရှိသမ္မတကြီးဦးထင်ကျော်တက်လာတဲ့အချိန်ကမှဘာပဲဖြစ်ဖြစ်သမ္မတဖြစ်တဲ့အကြောင်းမလို့ဒီမြောက်ကိုရီးယားနိုင်ငံနဲ့ဒီဆက်ဆံရေးအခြေအနေတွေကိုအရင်အစိုးရကလွှဲပြီးမှအပြေးသွားပြီနဲ့ဒီတပ်မတော်ကဆက်ဆံနေတဲ့အကြောင်းမလို့သူတို့ရှင်းပြမယ်ဒီတိုင်းမျိုးတွေရှိပါတယ်။အဲ့တော့ ဒီလိုရှင်းပြခြင်းတဲ့ခါကျတော့လေအခုရှုံးမှတ်နောင်ရှင်းမော်လီတာအဆက်ဖြတ်တဲ့အနေအထားမျိုးဖြစ်တဲ့ကြောင့်မို့မြန်မာနိုင်ငံဆိုင်ရာမြောက်ကိုရီးယားတပ်မကြီးကိုနေရာလဲတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
မကြာသေးခင်ကပြထန်လိုက်တဲ့မြောက်ကိုရီးယားပေါ်ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ထဲမှာအဖွဲ့ဝင်နိုင်ငံတွေအနေနဲ့မြောက်ကိုရီးယားရဲ့လက်နက်ကုန်သွယ်မှုမှာပါဝင်ပတ်သက်နေသူတွေကိုဖယ်ရှားဖို့တိုက်တွန်းထားတာပါဝါရှင်တန် DC မှာရှိတဲ့ဂျော့စ်တောင်းတက္ကသိုလ်ကမြန်မာရဲ့ကျွမ်းကျင်သူပမောက်ခဒေးဗစ်စတိုင်ဘတ်ကတော့မြန်မာဟက်စ်ဘင်ကိုအော်ပရေတင်းဝစ်ဒီယူနိုက်တက်နေးရှင်းဂျွန်
မြောက်ကိုရီးယားဆိုရဘောဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ရမှာမြန်မာနိုင်ငံကကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ခဲ့တဲ့သဘောရှိပါတယ်မြောက်ကိုရီးယားတာမတ်ကြီးတဲ့အစားထိုးတာလည်းရှင်းပါတယ်မကြခင်မြန်မာနိုင်ငံမှာအစိုးရအသစ်တက်လာတော့မှာမို့မြောက်ကိုရီးယားဆိုရကသူ့ရဲ့တာမတ်ကြီးကိုမြန်မာစစ်တပ်နဲ့တည်းမကပဲအစိုးရအသစ်နဲ့ပါဆက်ဆံရေးကိုပိုကောင်းအောင်လှုပ်ဆောင်မှုဆိုတာရှ
စားထိုးခန့်အပ်ဖို့အဆိုပြုလာ ਉ မြန်မာနိုင်ငံသားရေးဝန်ကြီးဌာနကလက်ခံသဘောတူတဲ့အကြောင်းဖေဖော်ဝါရီလ23ရက်နေ့ကလေးကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းအရင်စစ်ဆိုးရလက်ထက်နဲ့သမရဦးသိန်းစိန်လက်ထက်မှလို့တော့ဧပြီလ1ရက်နေ့မှာအစ်စ်တက်လာတော့မယ့် NLD ဦးဆောင်တဲ့အစိုးရအသင်းနဲ့မြောက်ကိုရီးယားနိုင်ငံတို့ကြားဆက်ဆံရေးဟာအရင်ပုံစံမျိုးတော့ဖြစ်လာမှာမဟုတ်ဘူးလို့လည်းဘုံမူဟောင်းအောင်လင်းထွတ်ကဆက်သုံးသပ်ခဲ့ပါတယ်
။ကျွန်တော်အမြင်ပြောရရင်တော့ဒီနောက်တက်လာတဲ့ဒီအစိုးရရဲ့ပွင့်လင်းမြင်သာမှုပေါ်မှာမူတည်ပါတယ်ခင်ဗျ။မြောက်ကိုရီးယားနဲ့မြန်မာပြည်ခြားနိုင်ငံတွေပေါ့လေထိုင်းနိုင်ငံတို့လိုတဏ္ဍာမန်ဆက်သွယ်ရေးမျိုးပဲရှိကောင်းရှိမယ်။ကြံတဲ့ဒီစစ်လက်နဲ့ပစ္စည်းကိစ္စတွေကိုတော့သူတို့ရှင်းရှင်းလင်းလင်းဖြစ်တယ်ဆိုတဲ့ဥစ္စာကိုတော့ကဘာကိုတည်အောင်ပြောရလိမ့်မယ်ထင်ပါတယ်ခင်ဗျ။လာမယ့်ပုံစံမျိုးတော့လုံးဝမရှိနိုင်တော့ကျွန်တော်တို့ထင်ပါတယ်
။1983ခုနှစ်ဦးနေဝင်အစိုးရလက်ထက်ရန်ကုန်မြို့အာဇာနီဘိမှန်မှာတောင်ကိုရီးယားသမ္မတချွန်ဒူဝမ်ကိုရည်ရွယ်ပြီးတော့မြောက်ကိုရီးယားကဘုံခွဲတိုက်ခိုက်ခဲ့တာကြောင့်အဲ့ဒီအချိန်ကစလို့မြန်မာနိုင်ငံကမြောက်ကိုရီးယားနဲ့တဏ္ဍာမန်ဆက်ဆံရေးရဆိုင်ပစ်ခဲ့တာဖြစ်ပြီး2009ခုနှစ်ကျမှပြန်လည်စတင်ခဲ့တာဖြစ်ပါတယ်။
မကြခင်တက်လာမဲ့မြန်မာအစိုးရအသစ်နဲ့မြောက်ကိုရီးယားနိုင်ငံကြားဆက်ဆံရေးအခြေအနေဘယ်လိုရှိနိုင်တယ်လဲဆိုတဲ့သုံးသပ်ချက်ကိုမှနန္ဒာချန်းကစူးစီးတင်ပြခဲ့တာပါအခုတော့တက်လာမဲ့အစိုးရအသစ်နဲ့ဖမ်းဆီးခံចောင်းသားတွေရဲ့အရေးဘယ်လိုရှိနိုင်တယ်လဲဆိုတာကိုဆက်ပြီးတင်ပြပေးကြပါမယ်ဒေါအောင်ဆန်းစုကြည်ဦးဆောင်မဲ့အယတအစိုးရလက်ထက်မှာဖမ်းဆီးခံထားတဲ့ចောင်းသားတွေနဲ့နိုင်ငံရေးအကျဉ်းသားတွေလွမြောက်လာဖို့လားလားအပြည့်ရှိချမ်းဥပဒေပညာရှင်တွေကပြောကြားလိုက်ပါတယ်ဒါဟာအုပ်ချုပ်ရေးပိုင်းကတရားစီရင်ရေးကိုဝင်ရောက်ဆွဲဖက်တာလားနိုင်ငံရေးအကျဉ်းသားတွေကိစ္စကိုကင်တွယ်ရတဲ့ပြည်ထရေးဝန်ကြီးဌာနရဲ့လုတ်ပိုင်ခွင့်တွေရောအစိုးရသစ်လက်ထက်ဘလို့ပြောင်းလဲလာမလဲမိုင်းအင်ဂျင်နိုင်ကစူးစီးတင်ပြထားပါတယ်ရှင
်နှစ်ပေါင်း90ကျော်အတွင်းမြန်မာနိုင်ငံမှာပြည်သူလူထုကိုယ်တိုင်မဲပေးရွေးချယ်ခဲ့တဲ့အယက်သားပါတီအစိုးရတက်လာတော့မယ့်အချိန်မှာမတရားဖမ်းဆီးထိန်းသိမ်းခံထားရတဲ့ကျောင်းသူကျောင်းသားတွေနိုင်ငံရေးလှုပ်ရှားသူတွေကိုအများအဆုံးလွတ်မြောက်လာဖို့ပြည်သူအများကမျှော်လင့်နေကြတာပါဒါကြောင့်အစိုးရတဲ့အနေနဲ့သူတို့အားလုံးအမြန်ဆုံးပြန်လွတ်ပေးနိုင်တဲ့ဥပဒေနည်းလမ်းတွေဘယ်လိုရှိနိုင်မလဲတရားလွတ်တော်ရှိနေကြီးဥကိုနီကအခုလိုရှင်းပြပါဗျာ
ဒီအဖို့တွေအခုကျောင်းသားတွေအခုဒီတဲ့ဝင်ကြီးကဆွဲတာမဟုတ်ပါဘူးကျွန်တော်တို့ရှေ့နေကျုပ်ရုံးကနေပြီးတော့ဆွဲတင်ထားတဲ့အမှုတွေပါရဲတပ်ဖွဲ့ရတရားလိုလုပ်တယ်နော်အဖို့ကိုတာဝန်ယူပြီးတင်ရတာကရှေ့နေကျုပ်ရုံးကျွန်တော်တို့ဥပဒေရုံးနေရနေပြီးတော့တင်ထားတာပါအဲ့တော့တရားလိုကနိုင်ငံတော်အဲ့တော့မပြီးသေးတဲ့အမှုကိုပြီးအောင်လုပ်တဲ့နေရာလွဲလွယ်လေးအခုကိုပြန်ရုပ်သိမ်းလိုက်လို့ရှင်ပြီးရောပြည်မှုဆိုင်ရာကျန်ထောင်ဥပဒေပုံမှန်494ဘယ်အချိန်မှမဆိုအစိုးရကဦးဆွဲထားတဲ့ရာဇဝတ်ကြီးမှုတွေကိုရုပ်သိမ်းခွင့်ရှိတယ်အဲ့ဒါလိုရုပ်သိမ်းတော့တင်လိုက်ရင်တရားရုံးကစီစစ်ပြီးတော့မှဒါဟာအများပြည်သူအကျိုးထိခိုက်တာမဟုတ်ဘူးလူတွေရဲ့အသက်အိုးအိမ်စီစဉ်ထိခိုက်တာမရှိဘူးဆိုရင်တရားရုံးကသဘောတူရင်လွယ်လွယ်ကူကူတော့ရုပ်သိမ်းခွင့်ပေးလိုက်လို့ရတယ်အဲ့တော့အပြစ်ကြပြီးသားလူဆိုလို့ရှိရင်တော့ပြည်မှုဆိုင်ရာကျန်ထောင်ဥပဒေပုံမှန်၄၁ရပြစ်ဒဏ်ကနေလူငင်းချမ်းသာခွင့်ကိုသမရကပေးလို့ရတယ်အဲ့ဒါတရားရုံးကိုဆွတ်ဖက်တာမရောက်ဘူးဘာလို့တရားရုံးကဒီအမှုစစ်နေရတာသူတို့ကဆွတ်တင်ထားလို့စစ်နေရတာတရားဆွဲတာတဲ့လူကသူ့အမှုသူတရားရုံးသိမ်းမှာလို့ဆိုတရားကြည့်ရဘာမှပြောမှာမဟုတ်ဘူးဒါမင်းဆွဲတာမင်းရုပ်ချင်ရုပ်ပါလိုက်ဒါမင်းတို့ကိစ္စပဲသူကရုပ်သိမ်းတက်မတက်နဲ့သူကြည့်မယ်ဟာဒါရုပ်သိမ်းနေလို့သူကရုပ်သိမ်းပေးလိုက်တာပဲ
ဟောင်ကောင်အခြေဆိုင်အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးကလည်
းရဲကနေပြီးတော့အမှုဆွဲတင်တဲ့အခါမှာမြို့နယ်ဥပဒေရုံးကိုကြံညာတောင်းအောင်ပါတယ်မြို့နယ်ဥပဒေရုံးကနေပြီးတော့ဒီအမှုကိုပဲပုံမှန်နဲ့ဆွဲတင်မှာဆိုပြီးတော့မှခွင့်ပြုမှသာရဲကနေပြီးတော့အမှုတွေဆွဲတင်လို့ရတာဖြစ်တယ်အဲ့တော့အခုကျွန်တော်တို့ကြောင်းသားတွေကိုဖမ်းဆီးထားတဲ့ကိစ္စမှာပြည်တော်စုဝန်ကြီးကိုယ်တိုင်ဒီလက်ပံဆန္ဒပြစစ်ကြောင်းမှာပါတဲ့ကြောင်းသားတွေကိုအေးမိဘူးဆိုပြီးတော့ သဘောတူထားတဲ့သဘောတူထားချက်ရှိတယ်။အဲ့ဒီသဘောတူထားချက်ကိုတရားလူဘက်ကချိုးဖောက်ပြီးတော့အစိုးရဘက်ကချိုးဖောက်ပြီးတော့အခုအမှုကိုဆွဲဆိုထားတာဖြစ်တယ်။အဲ့တော့ဒီအမှုကိုအလျင်မြန်ပြီးဆုံးညဒီလူတွေဆိုလို့ရှိရင်တော့တရားလူဖြစ်တဲ့အစိုးရကိုယ်တိုင်ကအမှုကိုရုပ်သိမ်းလို့ပဲဖြစ်ပါစေ။ဒါမှမဟုတ်လို့ရှိရင်တရားရုံးချုပ်ကနေပြီးတော့ဒီလိုဆွဲဆိုထားတဲ့ဥစ္စာတွေကဥပဒေနဲ့ညီညွတ်ခြင်းမရှိဘူး။ဒါကြောင့်ဒီမှုကိုခြေဖြတ်ပေးဖို့အရင်တော့ရှောက်ထားတာတွေရှိတယ်။ဒီနယ်နဲ့တိုင်းထိကျွန်တော်ရောက်တယ်လို့ကျွန်တော်ပြရတယ်။အဲ့တော့တရားရုံးချုပ်အဆင့်ကနေပြီးတော့ဒါကိုတက်မှတ်ပြီးတယ်ဆိုလို့ရှိရင်ကျောင်းသားတွေမှုကိုဆက်လက်စစ်ဆေးခြင်းမပြုဘဲနဲ့ဒီအဆင့်မှာရင်အကုန်လုံးကိုခြေဖြတ်ပြီးတော့လွှတ်ပေးလိုက်လို့လည်းရတယ်။ဆိုရတရားလိုလှုပ်ထားတဲ့ပြည်ထောင်ဝင်ကြီးဌာနကနေပြီးတော့အမှုကိုရုပ်သိမ်းလိုက်တယ်ဆိုရင်လည်းចောင်းသားတွေပြန်လည်းလွတ်မြောက်လာမှာဖြစ်တယ
်။ဒါဆိုရင်တက်မတော်လက်အောက်မှာရှိနေမဲ့ပြည်ထောင်ဝင်ကြီးဌာနကိုအယက်သားအစိုးရတကအလွဲတကူကင်တွယ်နိုင်ပါမလား။ရှင်နေကြီးဥက္ကုဏီကတော
့ပြည်ထောင်ဝင်ကြီးကိုတော်တော်ကိုအမိစင်းတင်တာ၊ကာကွယ်ဥစ္စာတင်တာမဟုတ်ဘူး၊သမရကတင်တာ။ကာကွယ်ဥစ္စာရွေးပြီးတော့နာမည်ကိုသမရကိုပေးတာဖြစ်တယ်။သမရမချိုက်ဘူးဆိုရင်သမရငင်းနေတယ်အဲ့ဒါငင်းပြီးတော့နောက်တစ်ယောက်ရှာပြီးပါအောင်လို့ပြောချင်ရင်ပြောနိုင်တယ်။ဒါကြောင့်လို့ဆိုတော့တကယ်တမ်းတိုက်ပြီးအတွက်အရာရာကိုတာဝန်ယူရတာက Facebook ဆရာဦးကြီးပုံမှန်203အရာပြည်တော်စုလွတ်တော်ကိုနိုင်ငံတော်သမရကတာဝန်ခံရတာ။အဲ့တော့တာဝန်ခံရတဲ့လူဖြစ်တဲ့အတွက်သူချိုက်တဲ့လူကိုပဲသူကခန့်ရမှာ။သူများကခန့်ပြီးတော့သူကတာဝန်ယူရတယ်ဆိုတာမျိုးကအရေးပဲမရှိဘူး။ဥပဒေနဲ့ပဲမှလည်းမရှိဘူး။အဲ့တော့သမရကသူ့အမှုကိုသူပြည်ပြည်ပြင်းပြင်းလုပ်သွားလို့ရှိတယ်။ဒီနေ့ဝင်ရတာမှာအောက်တော့ဒီရောက်သွားမှာလေ
2015ခုနှစ်ဦးသိန်းစိန်အစိုးရလက်ထက်လက်ပံပညာရေးတပိတ်စစ်ကြောင်းဦးဆောင်ခဲ့ကြတဲ့ဗမာနိုင်ငံလုံးဆိုင်ရာចောင်းသားတမကများအဖွဲ့ချုပ်ခေါင်းဆောင်တွေနဲ့ចောင်းသူចောင်းသားတွေကိုပုံမှ18အပြင်အခြားပုံမှတွေဖြစ်တဲ့905ခါခွေ143 145 149စတာတွေနဲ့မြို့နယ်တရားရုံး20ကျော်မှာရဲတပ်ဖွဲ့ကတရားလိုအဖြစ်ဆွဲဆိုထားတာဖြစ်ပါတယ်ရှင်
တက်လာမဲ့အစိုးရအသင်းနဲ့ဖန်စီကန်ចောင်းသားတို့ရဲ့အရေးဘလို့ရှိနိုင်တယ်လဲဆိုတဲ့ဥပဒေပညာရှင်တွေရဲ့သုံးသပ်ချက်ကိုမိုင်းအင်ဂျင်နိုင်တင်ပြခဲ့တာပါရှင်အခုတော့စနေနေ့ညတိုက်ရိုက်လေလိုင်းမှာဆွေးနွေးမဲ့အကြောင်းအရာတွေကိုနားဆင်နိုင်ပါပြီရှင
်ရွေးချယ်ခံသမ္မတဦးထင်ကျော်ဦးဆောင်မဲ့အစိုးရအဖွဲ့တွေရဲ့ဝန်ကြီးဌာနအရေးအတွက်စီးနေထွက်လာပါပြီအခုအရေးအတွက်ထက်ဝန်ကြီးဌာနတွေရှော့ချထားတာကြောင့်အခုအစိုးရအဖွဲ့တွေမှာပါမယ့်အစိုးရအဖွဲ့ဝင်အရေးအတွက်ဟာအရင်ကရှိခဲ့တာတည်းပိုပြီးနှဲတော့မှာပါဒီအစိုးရအသစ်ဖွဲ့စည်းပုံနဲ့ပတ်သက်ပြီးကျွန်တော်တို့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239238255လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်အောင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
။စနေနေ့ညတိုက်ရိုက်လှိုင်းမှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထမှန်ဖိတ်ခေါ်ပါစေရှင်။အခုတော့နိုင်ငံတကာသတင်းတွေဘက်ကိုတလဲကြည့်ကြရအောင်ပါ။အမေရိကန်သမ္မတလောင်ရွေးပွဲနဲ့ပတ်သက်ပြီးကလေးငယ်တွေဘလို့အမြင်ရှိတယ်လဲဆိုတာကိုတင်ပြခြင်းပါတယ်။သမ္မတလောင်ရွေးပွဲတွေကျင်းပနေတဲ့အမေရိကန်ပြည်ထောင်စုမှာနိုင်ငံရေးသဘောထားအမြင်တွေကိုကျွမ်းကျင်သူတွေကြဲကြဲလောင်လောင်ပြောဆိုဆွေးနွေးနေကြမှာပဲထူးထူးခြားခြားကလေးတွေရဲ့အမြင်တွေဟာလည်းစိတ်ဝင်စားစရာပါမူလတန်းအရွယ်ကလေးတွေဖြစ်ပေမဲ့လည်းနိုင်ငံရေးအမြင်တွေခံစားချက်တွေကိုရဲရဲတင်းတင်းပြောဆိုကြတဲ့အကြောင်း VOA သတင်းတော့ Karen Angela ပေးပို့ထားတဲ့သတင်းကိုကိုအောင်တွင်ဦးကပြောပြပေးမှာပါရှင်
ဝါရှင်တန်မြို့တော်နေမေရီလန်းပြည်နယ်မှာရှိတဲ့ Cold Spring မူလာတန်းကျောင်းကိုစာရေးဆရာမဆင်တီးယားလီဗင်ဆန်ရောက်သွားပြီးနောက်မှာပဲနိုင်ငံရေးဆွေးနွေးမှုတွေစခဲ့တာပါတနင်္လာနေ့ကောင်းနာရီလောက်ပါ Hillary Clinton လို့အမည်ပေးထားတဲ့သူ့ဆောက်ကိုလည်းကျောင်းသားတွေနဲ့မျှဝေခဲ့တာ
ပါ I wanted to create sort of a hologram of Hillary
အမေရိကန်နိုင်ငံရေးလောကအကြောင်းဆွေးနွေးနိုင်တယ်ဆိုတဲ့ခံစားချက်မျိုးရအောင်သူတို့ရှေ့မှာ Hillary ရဲ့ပုံရိပ်မျိုးကျမကဖန်တီးပေးချင်တာပါ
စုထားတဲ့ကျောင်းသားလေးတွေထဲမှာတော့မင်းကလေးတယောက်ရရင်ကောင်းမယ်နိုင်ငံရေးဝန်ကြီးဟောင်းကလင်တန်ကိုသဘောကျတယ်လို့ပြောရတဲ့သူတွေရှိသလိုပြန်ပြက်ဘန်နီဆန်ဒါစ်ကိုကြိုက်တယ်လို့ဆိုရဲစနစ်ရွယ်တီယန်လန်ရန်တို့လိုကလေးတွေလည်းတွေ့ရပါတယ
် I'm more on Bernie Sanders
ကျွန်တော်ကတော့ Bernie Sanders ပဲမှာပါ Hillary Clinton ကသူ့လောက်တည်တည်မမှမရှိဘူးလေ
ကလေးတွေအမြင်နဲ့ဆိုရင်လည်းအလေးနဲ့သဘောထားတွေကိုလည်းကြားပါတယ်ကိုနှစ်သားရွယ်ကိုင်ပီယာကတော့သမရကတော်ဟောင်းကလင်တန်အနိုင်ရမယ်ဆိုရင်လက်ရှိဆိုရပဲပြန်ပြီးအာဏာရသလိုဖြစ်နေလိမ့်မယ်လို့ဆိုပါတယ်
For now
I like Hillary Clinton's ideas and but the only thing I
Hillary Clinton ye sait ku sait tan ni ko chai ba de chanaw ma chai da de khu ga raw tu ga yin ga le tamat ain pi lo ma ni bu de li da chaung le naw da kha tha ma ni tin naw bu lo tin ma de
Republican Party ko sei re thu thu pyin shi ran yauk ni de Donald Trump ne patat lo le khle re ja ma a myin myin myo shi ja ba de ko ne thami Catherine Peace ka raw gre jwe ta the yi tamat long yu ba ga thwat pho ti daw sa ye tai twon ta ba de
He lies, he's a hypocrite, he's a megalomaniac.
လေနဲ့မဟုတ်တာတွေပြောတယ်။အာနာမက်ပြီးတော့အမြင်လဲလွဲမားနေတဲ့လူသားမျိုးပါ။ဒီလိုမျိုးအရေးချင်းတွေနဲ့လူတယောက်တမနာမဖြစ်ထိုက်ပါဘူး
။ဒေရန်ရော်ဒီကလေးတွေ2024ခုနှစ်မရောက်မချင်းရွေးကောက်ပွဲမှာမဲပေးနိုင်အောင်မှာမဟုတ်ပေမဲ့နိုင်ငံရေးနဲ့ကတော့အခုကတည်းကယင်းဒီကျွမ်းဝင်နေကြပြီဖြစ်ပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံသမ္မတလောင်ရွေးပွဲနဲ့ပတ်သက်ပြီးကလေးငယ်တွေဘလို့အမြင်ရှိကြတယ်လဲဆိုတာကိုကိုအောင်လွင်ဦးပြောပြခဲ့တာပါရှင်။အခုတော့ပါကစ္စတန်နိုင်ငံကမိန်းကလေးငယ်တွေဘာသာရေးအရဘလို့မျိုးအခွင့်အရေးချိုးဖောက်ခံရတယ်လဲဆိုတာကိုတင်ပြပေးပါမယ်။ပါကစ္စတန်နိုင်ငံမှာအသက်18နှစ်အောက်ဟိန္ဒူမိန်းကလေးတွေနေ့စဉ်ဒါဇင်ပေါင်းများစွာပြန်ပေးဆွဲခံရပြီးအတင်းအဓမ္မအစ္စလမ်ဘာသာတုတ်သွင်းခံနေရပါတယ်။ပြန်ပေးသမားတွေနဲ့ပေါင်းတင်ကြတယ်လို့ဟိန္ဒူတွေကတိုင်တန်းကြပါတယ်။မွတ်စလင်ပလီစရာတွေကတော့ဒီမိန်းကလေးတွေဟာသူတို့ဆန္ဒအတိုင်းဘာသာပြောင်းကြတာမွတ်စလင်ယောက်ျားလေးတွေကိုလက်ထကြတာသာဖြစ်တယ်လို့ဆိုပါတယ်။ VOA သတင်းတော့အေရှာဒန်စင်းသတင်းပေးပို့ထားတာကိုဦးကျော်စန္ဒာကပြောပြပါလိမ့်မယ်ရှင
်။ဟာရီယာတယောက်မိဘအိမ်ပြန်ရောက်နေပါပြီ။ရေခတ်နေတော့ပြန်ပေးဆွဲခံရတယ်လို့ဆိုပါတယ်။နှစ်ပတ်ကြာတရားရုံးတစ်ခုမှာသူဟာမွတ်စလင်ဖြစ်သွားပြီးသူ့ကိုပြန်ပြေးဆွဲတဲ့သူနဲ့လက်ထပ်လိုက်ပြီးလို့ဆိုခဲ့ပါတယ
်ဖိုးနဲ့ဒီတေးမှာကွန်ဒရီမှာခဏရလေဒီစ်ပူလီဆို
မျိုးသမီးရဲရရှိတယောက်ကကျမကိုဆေးထုတ်လိုက်တယ်တရားသူကြီးရောရဲတွေပါလက်စားထားတယ်လေသူတို့ကကျမကိုမင်းလက်ထပ်ပြီးပြီးမွတ်စလင်ဖြစ်သွားပြီလို့ပြောတယ
်သူမိဘတွေဟာသမီးကိုပြန်ရခြင်းလို့သူတို့ပိုင်တဲ့တကောင်နီးသောကျွဲကိုရောင်းချခဲ့ပါတယ်နောက်ဆုံးအထက်တရားရုံးကသူတို့ကိုအနိုင်ပေးလိုက်ပါတယ်ပြန်ပြီးဆွဲခံရတဲ့မင်းကလေးတွေဘာသာပြောင်းပြီးယောက်ျားပြေးစားခံရတဲ့ကိစ္စတွေမှာတခါတရံတရားဥပဒေရဲ့အကာအကွယ်ကိုရယူတတ်တယ်လို့ပါကစ္စတန်ဟိန္ဒူတွေကဆိုကြပါတယ်။သူတို့ကိုချင်းချောက်ပြီးတရားရုံးမှာအမှားထွက်ဆိုခိုင်းတယ်လို့ဆိုပါတယ်။ရဲတွေကတော့ဒီအမှုတွေဟာရှုပ်ထွေးတယ်။မင်းကလေးတွေကသူတို့ဆန္ဒနဲ့သူတို့ချစ်သူကောင်းလေးနဲ့လိုက်ပြေးကြတာမိဘတွေကပြန်ပြေးမှုနဲ့ဆွဲဆိုကြတယ်လို့ဆိုပါတယ်။ Chief Dan ဟာသူရဲ့15နှစ်သမီးပြန်ပြေးဆွဲခံရတယ်လို့ဆိုပါတယ်။ဒါပေမဲ့မင်းကလေးကသူဟာ27နှစ်ရှိပြီသူကောင်လေးနဲ့လိုက်ပြေးတာလို့ဆိုပါတယ
်။ဘယ်အန်တမကျမ
စက်ရှန်နဝက်စ်နဲ့လက်ထပ်ထားတာပါ။ကျမမကြိုက်တဲ့သူနဲ့ကျမမိဘတွေကအတင်းပေးစားလို့ဒီလိုလုပ်ရတာပါရှင်
။ဟိန္ဒူခေါင်းဆောင်တွေကတော့မင်းကလေးတယောက်ဟာသူ့ဆန္ဒအတိုင်းအင်ကထွက်သွားပေမဲ့17နှစ်မပြည့်သေးသူဆိုရင်မိဘအင်ကိုပြန်အရမယ်လို့ဆိုကြပါတယ
်။12 13 साल की लड़की
उसका एक आईडिया होगा। ဆင်းနေစတော့နေဟာအချီးကိုဘာတိမှလဲ။ဒီမင်းကလေးတွေကိုသွေးဆောင်ဖျားယောင်းပြီးချင်းချောက်အနိုင်ကျင့်တယ်။ပြီးတော့အတင်းအဓမ္မထွက်ဆိုခိုင်းတယ်။
ပါကစ္စတန်မှာလက်ထပ်နိုင်တဲ့အသက်ဟာ16နှစ်ဖြစ်ပြီးသင်းပြည်နယ်မှာတော့17နှစ်ဖြစ်ပါတယ်။ဒါပေမဲ့အရွယ်မတိုင်ခင်လက်ထပ်တာတွေအများကြီးပါ။လူများစုမွတ်စလင်တွေလည်းအများကြီးပါ။ပလီစီယာတွေကအသက်ကန်သက်တာဟာအစ္စလာမ်တရားဥပဒေနဲ့မညီဘူးလို့ယူဆရပါတယ်။ပြီးမိုဟာမက်အာယုဘ်ဂျန်ဟာဟိန္ဒူမင်းကလေးအများအပြားကိုဘာသာပြောင်းပေးခဲ့ပါတယ်။သူတို့ဆန္ဒနဲ့အညီလွတ်လပ်လပ်ဆုံးဖြတ်စေတဲ့အကြမ်းဖက်မချင်းချောက်ဘူး။ဒါပေမဲ့အဆက်ကိုတော့ထဲမစင်စားဘူးလို့ဆိုရတယ်။
18 साल की उम्र
तक ဘယ်လိုရာဆက်ရှင်နေမပြည့်သေးမရင်ကျက်ဘူးလို့ဆိုကြတယ်။အဲ့ဥပဒေကိုကျွန်တော်ရှုံချတယ်လက်မခံဘူးဘယ်တော့မှလက်မခံဘူ
းအခုအခါမှာတော့အသက်18နှစ်အောက်ဘာသာပြောင်းတာဟာတရားဥပဒေနဲ့ဆန့်ကျင်တယ်ဆိုတဲ့ဥပဒေပြဋ္ဌာန်းပေးဖို့ပါကစ္စတန်ဟိန္ဒူလူအသိုင်းအဝိုင်းကတိုက်တွန်းဆောင်ရွက်နေကြပါတယ်ခင်ဗျာ
။ပါကစ္စတန်နိုင်ငံမိန်းကလေးငယ်တွေဘာသာရေးနဲ့ပတ်သက်ပြီးဘလို့အခွင့်ရေးချိုးဖောက်ခံနေကြရတယ်လဲဆိုတာကိုဦးကျော်စန်းသာပြောပြခဲ့တာပါရှင်။ကျမတို့ VOA ကထုတ်လင်းပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့နည်းပညာအမျိုးသမီး blogger တွေပြောသမျှမြမရေးသုံးသက်ချက်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းစတဲ့သတင်းပတ်ဆင်ခန်းနဲ့အတူနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံကသတင်းတွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာရှင် VOA မြန်မာပိုင်းစနေနေ့မနေ့6နိုင်ကနေ9နိုင်ထိအစည်းအဝေးတွေကိုလိုင်းတိုမီတာ30နဲ့40 50နဲ့လိုင်းလာမီတာ190တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနာယူဝဲအစည်းအဝေးမှာကမ္ဘာမီဒီယာတွေထက်ကမြန်မာနိုင်ငံအကြောင်းအင်္ဂလိပ်စာသင်ခန်းစာသိပ္ပံနဲ့နည်းပညာတွေအပြင်အမေရိကန်အစိုးရရဲ့သဘောထားအမြင်ကိုနားဆင်ရဖို့ရှိသလိုအမျိုးသမီးကန္တာမှာတော့
ပြောရမယ်ဆိုတော့ပြိုးပင် program ကနယ်ပယ်ဆုံးမှာလုပ်ပါတယ်ဒါပေမဲ့ကျားမကြီးကထန်းထူညီမှမှုကလည်းတစ်ခုပါဝင်ပေါ့နော်ကျမတို့ program ကပါဝင်ပတ်သက
်အမျိုးသမီးကဏ္ဍမှာပြည်စုံနားဆင်ရမှာပါအခုရင်ဦးဆုံးတော့ကမ္ဘာမီဒီယာထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ရပါမယ်ဒေါခင်မျိုးသက်ကစူးစီးတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံမှာသမရသက်အနေနဲ့ပြုပြင်ဖို့မလုပ်နိုင်တဲ့အချက်တွေဟာဘာတွေဖြစ်နိုင်မလဲ What Myanmar's new president can't fix ဆိုတဲ့ဆောင်းပါးကိုတော့Stratfor International Intelligence နိုင်ငံတကာထောက်လိုင်းအဖွဲ့ကနေတုံ့တက်ထားတာပါ NLD အစိုးရအဖွဲ့အနေနဲ့ဗဟိုအစိုးရလိုအပ်ချက်နဲ့ကန့်ညီရေးအတွက်တိုင်းရင်းသားမျိုးချက်အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ရမှာဖြစ်ပေမဲ့စစ်တပ်အတိုက်ခံကြောင့်အောင်မြင်မှုမရနိုင်တဲ့အချက်နောက်စစ်တပ်ရဲ့စီးပွားရေးနဲ့ဘျူရိုကရေစီရန်တရားကိုခိုင်ခိုင်မာမာထိန်းချုပ်ထားမှုဟာသူ့အတွက်တကယ်ကြီးမားတဲ့စိန်ခေါ်မှုတွေဖြစ်နေတဲ့အချက်ပြန်တရုတ်နယ်စပ်မှာတိုင်းရင်းသားလက်နက်ကိုင်တွေကိုစစ်တပ်ကပြင်းပြင်းထန်ထန်နှိမ်နင်းနေချိန်မှာပဲလက်နက်ကိုင်အဖွဲ့တွေအချင်းချင်းတိုက်ခိုက်နေတဲ့အချက်တွေဟာအစိုးရတဲ့အဖွဲ့အတွက်ခေါင်းခဲရမယ့်ပြဿနာတွေဖြစ်တယ်လို့တင်ပြထားပါတယ်။အပြည့်အစုံကိုတော့တောက်ကြနေထုတ် Manila Times သတင်းစာမှာဖတ်ရှုနိုင်ပါတယ်။ရေရရှိရေးအတွက်တရုတ်ကကမ်းလှမ်းတဲ့တန်ခင်းတမန်ခင်းလှုပ်ဆောင်ချက် Water Diplomacy by China Offers Drought Relief ဆိုတဲ့ဆောင်းပါးကိုတော့တောက်ကြနေထုတ် The Nation သတင်းစာမှာဖော်ပြထားပါတယ်။မြန်မာ၊လာအိုစ်၊ထိုင်း၊ကမ်ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေမှာကျုံနေရတဲ့ရေခမ်းချမှုပြဿနာပြေလည်လျော့ပါစေဖို့မဲခေါင်မြစ်ကြောင်းအထက်မှာရှိတဲ့တရုတ်နိုင်ငံကရင်ဟောင်းရေအားလျှက်စစ်ဒဏ်အဘိဆက်ယုံကနေမတ်လ15ရက်ကနေဧပြီ10ရက်အထိရေလွှတ်ပေးဖို့အတွက်စီစဉ်နေကြောင်းပထမဆုံးအနေနဲ့အကြောင်းကြားခဲ့တာပါမြန်မာနဲ့ဆွေးနွေးရေးမိဖက်ဖြစ်ရှိနေတဲ့တရုတ်နိုင်ငံက MRC လို့ခေါ်တဲ့မဲခေါင်မြစ်ကြောင်းကော်မရှင်အဖွဲ့ဝင်၄နိုင်ငံဖြစ်တဲ့ထိုင်း၊လာအိုစ်၊ကမ်ဘောဒီးယားနဲ့ဗီယက်နမ်တို့ကိုရေမလွတ်ခင်ကြိုတင်ပြီးစားတဲ့အကြောင်းကြားရမှာမြစ်ကြောင်းအောက်ပိုင်းနိုင်ငံတွေမှာကျုံနေရတဲ့ပြဿနာတွေကိုဖြေရှင်းရမှာအနိကလက်တွဲဆောင်ရွက်ခြင်းကြောင့်ဖော်ပြထားပါတယ်။ El Niño ဒဏ်ခံနေရတဲ့မဲခေါင်ဒေသရင်းနိုင်ငံတနိုင်ငံဖြစ်တဲ့ Vietnam ကစိုက်ပျိုးရေးအတွက်ရေလိုအပ်နေတာမို့ကူညီဖို့တိုက်တွန်းခဲ့ပြီးအခုလိုတရုတ်ကရေလွတ်ပေးတာအတွက်ကျေးဇူးတင်ကြောင်းတရုတ်အစိုးရသတင်းစာမှာဝေဝေဆဆဖော်ပြထားတာပါ။ထိုင်းနိုင်ငံက NGO အဖွဲ့တွေကမဲခေါင်မြစ်ကြောင်းတစ်လျှောက်နေဆက်ချိုးဖျက်ပြီးလှုပ်ဆောင်မှုတွေမှာအစင်ပြေချောမွေစေဖို့ MRC ဖွဲ့ဝင်နိုင်ငံတွေကကိုယ်စီလဲတွေကိုမြစ်ကြောင်းရေအရင်းမြစ်စီမံခန့်ခွဲအစည်းအဝေးတွေမှာပါဝင်နှိုင်းဖို့တောင်းဆိုနေတာ10နှစ်ကျော်နေပြီဖြစ်ပါတယ်။တရုတ်နိုင်ငံနေနဲ့အခုလိုရေလွတ်ပေးတာအတွက်အမှတ်မယူတဲ့လို့ရေအရင်းမြစ်ဆိုင်ရာစီမံခန့်ခွဲမှုအစည်းအဝေးတွေကိုကျိုးပြီးရကျင်တယ်လို့လည်းပြောကြပါတယ်။ကျန်စပရင်းနေ့ထုတ် Nikkei Asia Review မှာမြန်မာနိုင်ငံဟာမူရစေဝါပြဿနာစီအ мян ဥတီသွားနေတယ်။မြန်မာ Largest Award Narcotics crisis ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမရှင် Anthony Davis ကရေးသားထားပါတယ်။မူရစေဝါကင်းစင်အောင်လုပ်ဖို့မလွယ်ဘူးလို့အများကထင်နေချိန်မှာပဲမြန်မာအစိုးရက2019ခုနှစ်ကိုနောက်ဆုံးနှစ်ဖြစ်သတ်မှတ်ပြီးလှုပ်ဆောင်မှာဖြစ်ကြောင်း2013နေပြည်တော်အစည်းအဝေးမှာပြောကြားခဲ့တာပါ။ဒါပေမဲ့ရွေးကောက်ပွဲနောက်ပိုင်းအစိုးရတက်လာတော့တဲ့အခုချိန်မှာမူရစေဝါအခြေအနေဟာထင်တာနဲ့တောင်ပိုဆိုးမဲ့အနေအထားစီဥတည်နေပြီလို့ဆိုပါတယ်။မြန်မာအစိုးရမူရစေဝါဌာနကနိုင်ငံထဲမှာဆေးဆွဲသူပေါင်း6000ခွဲရှိမယ်လို့ဆိုပေမဲ့ဓာတ်တယ်လေးဆမကပိုနိုင်တယ်လို့နိုင်ငံတကာကသုံးသပ်ပါတယ်။အခုတော့3ဆွဲသူကလည်းတနေ့တခြားတိုးလာနေတာမို့စီးပွားရေးတကာဖွင့်လာတဲ့2017က2015အတွင်းမူရမှန်ခိုးသမားတွေဟာပြည်ပခိုးထုတ်ဖို့တဲ့ပြည်ရင်းကဈေးပေါ်ပေါ်နဲ့စားသုံးသူတွေစီကိုဈေးကွက်ရွှေ့လာတာနဲ့ရင်ဆိုင်နေရတယ်လို့យေတာထားပါတယ်။
ကမ္ဘာမီဒီယာထဲကမြန်မာနိုင်ငံအကြောင်းသတင်းဆောင်ပါတွေကိုနားဆင်ကြရတာပါရှင်။အခုတော့အင်္ဂလိပ်စာလက်ရောက်ပါပြီ။ဒေါ်လလတန်ကစီစဉ်တင်ဆက်ထားပါတယ်ရှင
်။ဒီနေ့မြန်မာတွေတင်ပြမယ့် idiom အသုံးကတော့
bite the bullet
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက bite bite ကကိုက်ထားတာ the bullet ကတော့ ကြည်စံလို့လုံကောက်အသေးပဲရတော့စကပိုက်ခုလုံးရဲ့ထိုက်ရိုက်အသေးပဲကတော့ကြည်စံကိုကိုက်ထားတာပေါ့ရှင်ဒီသုံးဆင့်တက်လာတာကတော့အမေရိကန်ပြည်တွင်းစစ်တွင်းကပါ1860ခုကနေ1865ခုထိ Union တပ်သားတွေနဲ့ Confederate ပြည်နယ်တပ်သားတွေကြားပြည်တွင်းဆွေဖြစ်ကြစဉ်ပြစ်ချက်ခတ်ချက်ထိခိုက်သေးဆုံးကြရမှာအနာခံစားရတာတက်တာရအောင်မူးနေအောင်တိုက်ထားဖို့ Whisky အရက်ကလည်းမရှိဆိုတော့ခွဲစိတ်တဲ့ဆရာဝန်ကဒဏ်ရာရတဲ့စစ်သားကိုကြည်စံတောင်ကြိုက်ထားခိုင်းတဲ့သဘောပါအနာကိုအောင့်ခံတောင့်ခံနိုင်တဲ့သဘောဖြစ်ပါတယ်တနည်းတော့ကြည်စံကိုကြိုက်ပြီးတော့အန်ကျိတ်တဲ့သဘောဖြစ်ပါတယ် idiom သဘောရတော့ခက်ခဲတဲ့စိတ်မကောင်းစရာဖြစ်တဲ့စိတ်ထိခိုက်စရာမျိုးဖြစ်တဲ့အလုပ်ကိုမလွဲမရှောင်သာလုပ်ရမယ်ဆိုလို့ရှိရင်ဒီအသုံးကိုရည်ညွှန်းသုံးလို့ရပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grubbs ရဲ့ဥပမာကိုနားဆင်ကြကြရအောင်
When the demand was down, U.S. automakers had to bite the bullet and cut jobs.
When you are talking about American motoring tow-look the company we have, and J.B., I'm not going to be able to look at the
When the demand was down, U.S. automakers had to bite the bulletand cut jobs.
မလွဲမရှောင်သာအန်ကျိတ်လုရတော့မယ်ဆိုရင်ဘယ်လိုပြောမလဲ?
Bite the bullet.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလှသန်းစီစဉ်တင်ဆက်တဲ့အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါရှင်။အခုဆက်လက်ပြီးတော့အပတ်စဉ်အမျိုးသမီးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ CSW ခေါ်အမျိုးသမီးများဆိုင်ရာအခြေပြကော်မရှင်ရဲ့နေ့60ပြည့်ညီလာခံကိုကုလသမဂ္ဂဌာနမှမတ်လ14ရက်နေ့ကနေ24ရက်နေ့အထိကျင်းပပါတယ်။ဒီညီလာခံမှာကြားမဒန်းတူအခွင့်ရေးရှိမှုတွေရှေ့ရှုဆောင်ရွက်နေတဲ့နိုင်ငံတကာကခေါင်းဆောင်တွေအဖွဲ့အစည်းကကိုယ်စားလှယ်တွေတက်ရောက်ခဲ့ရမှာမြန်မာနိုင်ငံကဒန်းတူအခွင့်ရေးရရှိဖို့ကြိုးပမ်းဆောင်ရွက်နေသူတွေလည်းပါဝင်ပါတယ်။သူတို့တွေရဲ့ဆောင်ရွက်မှုနဲ့ပတ်သက်လို့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာတန်းကတင်ပြထားပါတယ်ရှင
် We are now shattering glass ceilings and this commitment will continue.The deeply rooted prejudice that women are not capable of dealing with security matters that is completely wrong.
ခုချိန်မှာဖမင်းချက်ကိုထိုးဖောက်နေကြပါပြီ။ဒီတန်တိတ်ထန်ခိုင်မာမှုကိုဆက်လက်ဆွဲကင်သွားမှာပါ။မျိုးသမီးတွေဟာလုံခြုံရေးကိစ္စရပ်တွေကိုကင်တွဲဖြေရှင်းရမှာအရေးချင်းမရှိကြဘူးဆိုတဲ့အယူဆဲဟာလုံးဝမှားပါလေ။ဒါကြောင့်လေကုလသမဂ္ဂမှာအမျိုးသမီးတွေကိုခန့်အပ်နိုင်ဖို့အတနိုင်ဆုံးဆောင်ရွက်ခဲ့ပါပြီ။တချိန်တည်းမှာပဲအစိုးရတွေ၊စီးပွားရေးလုပ်ငန်းရှင်တွေ၊တခြားပုဂ္ဂိုလ်တွေအားလုံးကိုတိုက်တွန်းလိုတာကတော့ကြားမှဒန်းတူအခွင့်အရေးပေးကြပါ။ဆလိုတာကတော့နေရာတိုင်းမှာအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအပေါ်လေးစားမှုအပြည့်အဝပြသကြပါလို့သူ့အနေနဲ့တိုက်တွန်းတဲ့အကြောင်းတွေးမှုချုပ်မစ္စတာဘန်ကီမွန်းကကုလသမဂ္ဂဌာနချုပ်မှလက်ရှိကျင်းပနေတဲ့ CSW ကို Commission on the Status of Women60ပြည့်ထိမ့်မခန္ဓာမှာအခုလိုပြောကြားသွားတာပါမစ္စတာဘန်ကီမွန်ရည်ညွှန်းပြောကြားခဲ့တဲ့ CSW 60ပြည့်နီလာခံကိုမြန်မာနိုင်ငံကကြားမှဒန်းတူအခွင့်အရေးရဖို့ကြိုးပမ်းဆောင်ရွက်နေတဲ့ဖွဲ့စည်းတွေကိုကိုစားပြုတဲ့အမျိုးသားအမျိုးသမီးတွေလည်းတက်ရောက်နေတာကိုတွေ့ရပါတယ်ဒါကြောင့်လဲကြားမှဒန်းတူရရှိရေးအတွက်သူတို့တွေရဲ့ကြိုးပမ်းမှုတွေကဘာတွေလဲမြန်မာနိုင်ငံမှာနောက်တည့်မဲ့အစိုးရအစ်စ်ပေါ်သူတို့မျှော်လင့်ချက်တွေကဘယ်လိုရှိပါသလဲဆိုတာကိုမေးကြည့်ခဲ့ပါတယ်။ပထမကတော့ပြိုးပင်လို့ခေါ်တဲ့အဖွဲ့ရဲ့ပဲ့ကိုင်းတူဖြစ်တဲ့စုစုငယ်ဖြစ်ပါတယ
်။ပြိုးပင်ဆိုအပင်လေးပေါ့နော်။ရမ်းရှုပေါ့အပင်လေးကိုစပြိုးပြီးတော့စုစုပြိုးထောင်မယ်ဆိုတဲ့သဘောမျိုးပါရှင့်။ပြောရမယ်ဆိုရင်ပြိုးပင်ပရိုဂရမ်ကနယ်ပယ်ဆုံးမှာလုပ်ပါတယ်။ဒါပေမဲ့ကျားမကြီးကတန်းတူညီမမှုကလည်းတစ်ခုပါဝင်ပေါ့နော်။ကျမတို့ပရိုဂရမ်ကပါဝင်ပတ်သက်မှုလုပ်တဲ့ဥပဒေတွေမူပါဒတွေတိုင်းမှာကြားမရေးရဓာတ်လူညီမမှုထည့်သွင်းစဉ်းစားရတယ်ပေါ့နော်။ယူသမီးရေးမှာကျမတို့ကပြမှုဆိုင်ရာဥပဒေပုံမှန်ရှိတယ်။အဲ့ဒါမှာကျမတို့ကဒီမူလိမ့်မှုတွေပါဒီမှာခွင့်မင်းတဲ့လောမှာကျမတို့က ပြုလုပ်တဲ့အခါမှာဟိုမပြည့်စုံဘူးလိုအပ်တာရှိတယ်။မတရားခံရတဲ့အမျိုးသမီးတွေကခွင့်မမဲ့လောထက်ပို့ပြီးတော့ပြည့်စုံတဲ့ဥပဒေတွေဖြစ်အောင်ကျွန်တော်တို့အမျိုးမျိုးစဉ်းစားပြီးတော့အောက်ဘက်ကအမျိုးသမီးအဖွဲ့တွေရက်ဖွဲ့ဖွဲ့စီစဉ်တိုင်းပင်မျိုးထည့်ထားတာရှိပါတယ်။ကျွန်တော်တို့ကတော့အကြံပေးချင်တာကတော့ဥပဒေပြုတိုင်းမှာကြားမရရဒန်းတူညီနာမှုရှိတာကိုထည့်သွင်းစဉ်းစားကြည့်တယ်နဲ့အစိုးရကအကြံပေးချင်တာဆိုရင်တော့ခုနကခေါင်းဆောင်ပိုင်းမှာအမျိုးသမီးပါဝင်မှုများလာဖို့အတွက် mechanism ဒီ policy တွေထားပေးစီတပါတယ်ဒီကျမတို့အမျိုးသမီးတွေအတွက်အရန်အရေးကြီးဆုံးဖြစ်တဲ့မျိုးမျိုးများပေါ့အကျန်းဖက်မှုမှာတာစီကွေဥပဒေကျမတို့ဒီရက်ဖွဲ့လူမှုအဖွဲ့အစည်းကလိုချင်တဲ့ပုံစံအတိုင်းပဲပြည့်ပြည့်စုံစုံဖြစ်အောင်လေစူးစမ်းပြီးစီကြပါလိမ့်ရှင
်ညီလာခံကိုတက်ရောက်နေတဲ့နောက်တူကတော့တင်ကဟဂျင်ဒါအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဆရာဘီလီကမြတ်ပဲဖြစ်ပါလေ
ကျန်းဖက်မှုကိုကြည့်တဲ့အခါမှာပြုလုပ်ဖြစ်ရှိတဲ့ခံရသူရှိတဲ့အထူးသဖြင့်တော့ကျွန်တော်တို့အင်္ဂလိပ်လိုကတော့ positive masculinity လို့ခေါ်ပါတယ်မြန်မာမှုအရင်ကတော့မောမြတ်သောခွန်အားပေါ့နော်ကျွန်တော်တို့အဲ့ဒီအားပြန်ပေါ်လာဖို့လှုပ်ဆောင်ဖို့လိုတယ်အထူးသဖြင့်အမျိုးသားတွေကဒါလင်းဒီအားတွေကိုတစ်ခါတလေလှုပ်ရင်းကန်ရင်းနဲ့လက်ရုံးကြီးကအကောင့်တစ်ခုမရောက်ပဲနဲ့အဆိုးပေါ့နော်ကျွန်တော်တို့ဒီအကြံပေးမှုတွေအာနာအားဖြင့်လှုပ်ဆောင်မှုတွေဖြစ်လာတဲ့အခါမှာကျွန်တော်ဒီအားတွေကိုမရောက်တော့အောင်အပြန်ပြီးတော့ထိန်းချုပ်ပေးတဲ့အမျိုးသားများအနေနဲ့ပါဝင်ပူးပေါင်းပြီးတော့gender equality ကိုရဲ့ gender တန်းလူညီမျှမှုကိုပြန်လည်ရောက်ရှိဖို့အတွက်လှုပ်ဆောင်ပေးခြင်းပဲဖြစ်ပါတယ်။မျိုးသားတွေကနေရာတော်တော်များများမှယူထားတယ်။မိသားစုဆိုလို့ရှိရင်လည်းအဲ့တစ်ထောက်ဆိုးပေါ့အဲ့တော့ဦးစီးပတ်ဝန်းကျင်မှာဆိုလို့ရှိရင်လည်းသူက automatic အမျိုးသားကိုပဲတာဝန်ပေးတယ်ပေါ့။အဲ့လိုပဲအဖွဲ့အစည်းမှာလည်းမျိုးသားကိုပဲလုပ်ငန်းတွေလုပ်ထင်ခဲ့ရပေါ့နော်။အဲ့တော့ဒီမျိုးသားများအပေါ်မှာဒီ gender သဘောတရားတန်းလူညီမျှမှုရဖို့အတွက်မွန်ရတော်ခွန်အားအတုံးပြုတ်ပြီးတော့ကျွန်တော်တို့အမျိုးသမီးတွေရဲ့ခံရတဲ့ဒီအကြံပေးခံရမှုတွေအခွင့်အရေးဆုံးရှုံးမှုတွေတော့ပြည်ချင်းချင်းခံရမှုတွေကိုပို့ပြီးတော့အခွင့်အရေးနဲ့နေနိုင်ဖို့အတွက်အကုန်သိခါရှိဖို့အတွက်လှုပ်ဆောင်ပေးဖို့ကျွန်တော်တို့မျှော်လင့်ပါတယ
်ဒေါက်တာကေတီမြင့်သိန်းကတော့ Gender Equality Network ဆိုတဲ့ဂျာမန်တန်းတူအခွင့်အရေးကွန်ရက်ကညှိနှိုင်းရေးမှူးဖြစ်ပါလေ
Gender Equality Network အနေနဲ့ကတော့မျိုးသမီးအခွင့်အရေးရဲ့ဂျာမန်ရေးရတန်းတူညီညာရေးအတွက်အဓိကအဆောင်ရွက်နေတဲ့အဖွဲ့အစည်းပေါ့နော်လောလောလတ်လတ်မှာ2014ပေါ့နော်အဲ့မှာ launch လုပ်ခဲ့တဲ့ဒီ behind the silence စိတ်စိတ်ချင်းနောက်ွယ်ဆိုတဲ့ research ရှိရပေါ့နော်အဓိကအားဖြင့်အိမ်တွင်အကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့ခင်မွန်းနေနောက်ပြည့်ခါကျရင်ပွဲပွားနေတဲ့ခင်မွန်းနေရှိမယ်ဒါမှမဟုတ်ချက်သူယူဆတွေရနေပြီးတော့အကြမ်းတက်ခံရတဲ့အမျိုးသမီးတွေကိုအဓိကထားပြီးတော့မေးမြန်းထားတယ်အင်္ဂလိပ်ကျမ်းဖတ်မှုခံရတဲ့အမျိုးသမီးတွေရှိတယ်လို့ပြောလိုက်တာနဲ့ဟိုရုပ်တရက်ဆိုလို့ရှိရင်ပေါ့အဲအင်္ဂလိပ်ကျမ်းဖတ်မှုရှိရဲဆိုတာအရက်တောက်တဲ့ယောက်ျားအနေပြီးတော့မိန်းမကိုနှိပ်စက်တာဝင်ဆင်းရဲတဲ့မိသားစုတွေမှာပဲဖြစ်တာဆိုတဲ့ဟာမျိုးတွေပြောကြတယ်ပေါ့နော်ဒါပေမဲ့သူ့ဒေသနာသိရှိချက်မှာစင်ကြတဲ့အတိုင်းဝိုင်းမှာလည်းဒီလိုမျိုးအင်္ဂလိပ်ကျမ်းဖတ်မှုတွေတုံ့တွေ့နေရတယ်ဆိုတာလည်းသက်သေပြနိုင်တယ်ဝင်ချင်းမပြည့်စုံတဲ့လူတွေတွေမဟုတ်ဘူးပေါ့နော်ဝင်ချင်းပြည့်စုံတဲ့မိသားစုတွေမှာလည်းဒီအင်္ဂလိပ်ကျမ်းဖတ်မှုတွေဖြစ်နေတယ်ဆိုတာကိုတွေ့ရှိရတယ်ပေါ့နော်နောက်တစ်ခုအနေနဲ့ကတော့အင်္ဂလိပ်ကျမ်းဖတ်မှုခံရတဲ့မိသားစုထဲမှာရှိနေတဲ့ကလေးတွေပေါ့နော်သားရှိမယ်သမီးရှိမယ်ပေါ့နော်ဒီကလေးတွေအားဖြင့်လည်းအင်္ဂလိပ်ကျမ်းဖတ်မှုကိုတုံ့တွေ့ပြီးရခါကျရင်သူတို့ဒီလည်းတစ်ခါလေကြလို့ရှိရင်သူ့ရဲ့သားဒီအမေကိုမလေးစားတာမျိုးပေါ့မိသားစုထဲမှာယုံကြည်မှုကင်းမဲ့တာမျိုးလေးစားမှုကင်းမဲ့သွားတာမျိုးတွေလည်းဒီဟာဒီလည်းအင်္ဂလိပ်ကျမ်းဖတ်မှုရဲ့ဆက်ရောက်မှုတစ်ခုပဲလို့ပြောချင်တယ်ပေါ့နော်အမျိုးသမီးများပေါ့အကျမ်းဖတ်မှုတားဆီးကာကွယ်ရေးဥပဒေကိုအခုအစိုးရသိပြီးဒီဥပဒေကိုပြည်ပြေဆုံးနဲ့ဥပဒေမျိုးဖြစ်ဖို့အတည်ပြုပေးဖို့တော့ပြောချင်တယ
်မမီစပေဖြူကတော့ Gender Equality Network ရဲ့ဥက္ကဋ္ဌဖြစ်ပါလေသူရဲ့ပြောကြားချက်နဲ့တူဒီသတင်းပိုင်ရဲ့မြို့မြာကန္တာကိုနှီးကုန်းချုပ်အပ်ပါလေရှင်
အစိုးရအစ်စ်ကိုကျမတို့အနေနဲ့ပြောချင်တဲ့အဓိကသတင်းစကားလေးတွေရှိပါတယ်။ဒါတခြားသောမြန်မာပြည်မှာရှိတဲ့ပြည်သူတွေလိုလားတောင်းတကြသလိုပဲကျမတို့အမျိုးသမီးတွေကလည်းစစ်မှန်တဲ့အပြောင်းလဲတွေကိုစောင့်ကြည့်ပေးမဲ့အစိုးရအစ်စ်ကိုကျမတို့ကလည်းမျှော်လင့်ချက်များစွာကျမတို့ထားထားပါတယ်ပေါ့နော်။ကျမတို့ထားတဲ့မျှော်လင့်ချက်တွေမှာဒီအစိုးရအစ်စ်ဟာမျိုးသားမျိုးသမီးတန်းတူညီမျှရှိပြီးတော့အမျိုးသမီးဖြစ်ခြင်းကြောင့်ခွဲခြားဆက်ဆံတဲ့ဒလိထုံးစံတွေဥပဒေတွေမူဝါဒတွေကိုဖယ်ရှားပေးနိုင်ပြီးအမျိုးသားရောအမျိုးသမီးရောအကွဲပြားမှုအပေါ်မှာအခြေမခံတဲ့ခွဲခြားဆက်ဆံမှုတွေကိုဖယ်ရှားပေးနိုင်မဲ့ဥပဒေတွေမူဝါဒတွေကိုပြဋ္ဌာန်းပေးဖို့အတွက်ကျွန်တော်တို့မျှော်လင့်ပါတယ်တိတိကျကျပြောရမယ်ဆိုရင်တော့အမျိုးသမီးများကိုအကျန်းဖက်မှုမှတားဆီးကာကွယ်ပေးနိုင်တဲ့ဥပဒေကိုနိုင်ငံတကာစံချိန်စံနှုန်းတွေနဲ့အညီစီတော်ပြဋ္ဌာန်းချက်တွေနဲ့အညီအမျိုးသမီးတွေရဲ့
ရက်ပြလူမှုအဖွဲ့အစည်းတွေရဲ့ပူးပေါင်းပါဝင်မှုနဲ့ရေးဆွဲပြဋ္ဌာန်းပေးတာကျမတို့လိုချင်ပါတယ်ဒုတိယတစ်ချက်ကတော့ဟိုကဏ္ဍတိုင်းကဏ္ဍတိုင်းမှာအာဒီခုလက်ရှိငင်းကြေးဖြစ်စင်မှာပြီးတော့ဥပဒေပြုရေးတရားစီရင်ရေးနဲ့အုပ်ချုပ်ရေးကဏ္ဍတွေမှာလည်းအမျိုးသမီးတွေကိုအနည်းဆုံး300ခန်းတော့ပါဝင်ခွင့်ပေးတဲ့ဝါဒမျိုးတွေကျမတို့ချမှတ်ရေးဆွဲပြီးတော့ကျမတို့ရဲ့လူအဖွဲ့အစည်းထဲမှာအမျိုးသမီးတွေရဲ့ပါဝင်မှုကိုမြင့်တင်ပေးတဲ့အစိုးရတရားကျမတို့ဖြစ်စီခြင်းပါတယ်နောက်တစ်ခုကတော့ဟိုကျမတို့မှာအမျိုးသမီးများပဲဆုံးဖွံ့ဖြိုးတိုးတက်ဖို့အတွက်မျိုးသားအဆင့်မဟာဗျူဟာစီမံကိန်းကို2013ခုနှစ်ကလေးကရေးဆွဲထားတာရှိပါတယ်အဲ့ဒီနဲ့ဒီကနေ့အထိအဲ့ဒီမဟာဗျူဟာစီမံကိန်းဟာစာအုပ်ထဲမှာပဲအိပ်ပျော်နေပြီးတော့လက်တွေ့အကောင့်ထဲပေါ်နိုင်တဲ့အဆင့်ကိုမရောက်လာပါဘူး။ဒါကြောင့်အစိုးရအစ်စ်အနေနဲ့ဒီအခုအစ်စ်ပြန်လည်ဖွဲ့စည်းလိုက်တဲ့ဝန်ကြီးဌာနတွေကိုအမျိုးသမီးတွေပတ်စုံဖွံ့ဖြိုးတိုးတက်ဖို့အတွက်ဒီနိုင်ငံတော်ဆင့်မဟာဗျူဟာစီမံကိန်းကိုပြည်ထောင်အကောင့်ထဲပေါ်နိုင်ဖို့အတွက်နိုင်ငံတော်ဘတ်ဂျက်မှာစာရွေးပေါ့နော်။ဝန်ကြီးဌာနအတိုင်းမှာလည်းစားမရေးရာစန်တာကိုနားလည်တက်ကြွပြီးတော့တာဝန်ယူမှုတာဝန်ခံမှုရှိတဲ့ focus person တွေကျမတို့ကတိတိကျကျသတ်မှတ်ခံထားပေးစီခြင်းပါတယ်။အဲ့ဒါတွေကတော့ကျမတို့ဒီအစိုးရအစ်စ်ကိုကျမတို့အနေနဲ့မျှော်လင့်လိုလားတောင်းတတဲ့တောင်းဆိုချက်တွေပါပဲရှင်။ You can bend but never break me cause it
only serves to make me more determined to achieveဒေါ်လာသန်းစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရတာပါရှင်။အခုတော့သိပ္ပံနဲ့ဤပညာလက်ရောက်ပါပြီ။ဒေါ်ခင်မျိုးသက်ကစူးစီးတင်ဆက်ထားပါရရှင
်။ဒီတစ်ပတ်တော့နိုင်ငံတကာနိုင်ငံအတွက်သိပ္ပံကိုအရေးပါတယ်ထိမ့်သိင်းရင်းနဲ့ပတ်သက်ပြီးပညာရတစ်ခုအနေနဲ့နားလည်ထားဖို့ရောလက်တွေ့အသုံးချကြဖို့ပါလိုအပ်နေတဲ့အကြောင်းထိမ့်သိင်းရင်း engineer ဦးသိမ့်မော်ကပြောပြပေးမှာပါ။လက်ရှိမှာငွေရချို့တဲ့နေတဲ့မြန်မာနိုင်ငံအတွက်စနစ်ကျတဲ့ထိန်းသိမ်းရေးဟာမရှိမဖြစ်လိုအပ်နေတာပါဆက်ပစ္စည်းတွေကအစသဘာဝဝင်းကျင်အတွက်ကမ်းနားမှာရေတိုက်စားတာမြေပြိုတာတွေကစပြီးထိန်းသိမ်းရေးကိုလှုပ်ဖို့အတွက်လိုအပ်နေတာပ
ါထိန်းသိမ်းရေးဆိုတာမပြတ်ခင်မပြတ်အောင်ဖိနေတာပေါ့ concept ကပမာပြအရန်ကိုနောက်ကျနေအရင်ကတော့ဘောပေါ်တော့ပြတ်မှပြန်ပြတ်သားမရှိဘူးကားကလည်းပြန်မရပ်လိုက်တဲ့ပြင်းနေတယ်ဒါပေမဲ့တကယ်ဟိုလေးမြန်လို့ပါတော့အဲ့လိုမျိုးမဖြစ်ဘူးလေလုံးဝပြက်လို့မရဘူးလေအဲ့တော့ concept တွေကအရင်ပြောင်းသွားပြီမပြက်ခင်မပြက်အောင်ကိုပဲထိန်းသိမ်းကြရတာဘာ business ဆိုမဖြစ်မလေလုံးကြရတော့နော်ပမာပြီးတော့ဟို business ဆိုတာပြက်မှပဲပြင်းတော့တဲ့ဟာမျိုးဖြစ်နေအဲ့တော့ဒီကလုံးတုံးတာလည်းပြင်းထိန်းပေါ့သူ့ပြင်းထိန်းသိမ်းရင်ပေါ့မာတော့တကယ်တမ်းကျတော့ထိန်းသိမ်းရဲ့ဖြစ်ရတော့နော်သူ့ပြင်းရဆိုတာလည်းထိန်းသိမ်းအောင်ပါတကယ်စနစ်တကျ plan လုပ်မှာပဲသူ့ပြင်းတာကိုဖြစ်ကလေးကကိုပြင်ထင်းရနေထိန်းပြင်ကိုပြန်ရမှာဖြစ
်ထိန်းသိမ်း engineer ပညာရှင်တယောက်အနေနဲ့ပြောမှာဆိုလို့ရှင်မြန်မာနိုင်ငံမှာလိုအပ်နေတာပေါ့နော်ဘယ်လိုနေရာတွေမှာလိုအပ်နေလဲဆရာနည်းနည်းရှင်းပြပေးပ
ါမြန်မာပြည်မှာတော့ထိန်းသိမ်း engineer ပညာရဲ့နေရာအမှန်မရှိသေးပေါ့နော်လူတရားလက်ပညာကိုပမာကကနားလည်မှုမရှိသေးဘူးပေါ့နော်အဓိကပြင်သုံးတဲ့စကားလုံးကပြုပြင်ထိန်းသိမ်းရေးဆိုပြီးသုံးနေတာပေါ့နော်မှားတော့ပြုပြင်ဆိုတာဒါဆိုလို့ချုပ်ပြီးထိမင်းရေးဖြစ်အောင်လုပ်အောင်ဆိုလိုတာကြီးတွေရောကဘာပတ်ဝန်းကျင်ရဲ့ရေမြေတော်တော်မြေချောင်းတွေရောစာပြီးတော့ပုံမှန်ထိမင်းစနစ်ကြထိမင်းရေးလုပ်တော့လို့ချင်းအပြတ်မှပြင်လာတဲ့ဆိုင်ကိုကြက်စိတ်ကအရန်တက်တာလေလူတွေအတွက်လည်းပို့ပြီးတော့အကျိုးရှိတယ်ပေါ့နော
်ဗမာပြည်မှာထိမင်း engineer ပညာနဲ့ပတ်သက်ပြီးတော့လိုလိုလားလားမရှိကြတာလားမသိကြတာလားဆရာ
နံပါတ်၁ကဘယ်သူမှပေါ့နော်ဟိုမှာဒီလေဆိုတာငွေကုန်ကြေးကြကြည့်တဲ့လုပ်ငန်းတစ်ခုဆိုတော့မလို့ရရင်ဘယ်သူမှမလုပ်ချင်ဘူးပေါ့နော်။ထိန်းသိမ်းအကြောင်းပြောလို့ရှိရင်ဥမာအိမ်တစ်ခုကိုမထိန်းသိမ်းမဲ့လည်းနှစ်ပေါင်းများစွာသုံးလို့ရတယ်။ထိန်းသိမ်းရတဲ့အကျိုးကျေးဇူးလည်းရှိရဲ့ဒါတွေကိုလူတွေကမှန်ကန်နားမလဲဘူး။အဲ့ဒီအကျိုးကျေးဇူးရဖို့လည်းမကျူသားဘူးပေါ့နော်။အဲ့တော့ပြတ်တော့ကြမှာပဲအာပြတ်ပြီးပြင်ရမယ်ဆိုရဲအခြေအနေမျိုးပဲဖြစ်နေတာပေါ့နော်။သို့တော့အထူးဖြင့်ဥမာ infrastructure အခြေခံအဆောက်အဦတွေတက္ကရာကြီးအရင်ရှုပ်သေးပြီးတော့ဒေးတွေကြီးလာတယ်သူတို့ပြက်လို့ရှိရင်လည်းရလာမယ်အချိုးချိုးတွေအရင်မြင်လာတဲ့ခါကျတော့သင်တွေကိုမဖြစ်မနေဘူးလို့ကြတာပေါ့နော်အဲအဲ့ဒါကြောင့်ဒါကိုပညာရတစ်ခုနေနဲ့လဲပြက်ပြန့်လာတယ်ဆိုရင်ပညာရကနည်းနည်းတက်တန်းလူနေတဲ့ပညာရဖြစ်တယ်မစင်းလို့ကြာလေးလာတာသူ့တောင်မှသူ့အတွက်ဟိုစာ standard တောင်မှ2014ကျမှစထွက်တာတော့ပေါ့နော်
ဆက်ဒီထိန်းသိမ်းပညာနဲ့ပတ်သက်ပြီးတော့ဒီလက်တွေ့အသုံးချနိုင်တာလို့ပြောပြပေးပါဆရာ Australia nanga Monash tak do ga thain thain engineer bwe lon pinya si bu bi Myanmar nanga Total Yin Nan company ma thain thain tawin yu ket du engineer U Thain ma ba naw ta ba ma ro chin taw mye pyo mu na patat bi pyu pyan thain thain nai na le go tin pya pe bu shi le so ra go pyo cha yin di tadin pat twet taip pan ne ni pinya kan na go di ma be yan na lai bi ya si naw ta ba ma pyan bi saung ja au ni no
ဒေါက်ကင်မြတ်သက်စူးစီးတင်ပြခဲ့တဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင
်။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။တောရာရှင်များခင်ဗျာ။မကြခင်ကအီရန်နိုင်ငံရဲ့ပယ်ထိန်ဒုံးပျံစမ်းသပ်ပစ်လွတ်မှုပေါ် American ပြည်တော်စုကအလွန်စိုးရိမ်ပူပန်မှုဖြစ်ရပါတယ်။ဒီလိုရက်ကိုချင်းချောက်မှုနဲ့မတီမငင်ဖြစ်အောင်လှုပ်ဆောင်မှုလို့ကုလသမဂ္ဂဆန်ရAmerican တာမကြီးစမတာပါဝါကမတ်လ17ရက်နေ့မှာလူသိရှင်ကြားထုတ်ပြန်ပြောဆိုလိုက်ပါတယ်။ Iran Media သတင်းဖော်ပြချက်အရမစ်ဆိုင်းဒုံးပျံစမ်းသပ်မှု2ကြိမ်ကိုမတ်လ8ရက်နဲ့9ရက်နေ့မှာ2ရက်ဆက်တိုက်ပြုလုပ်ခဲ့တယ်လို့ဆိုပါတယ်။ Iran စစ်ဖက်ဆိုင်ရာခေါင်းဆောင်တွေရဲ့ပြောကြားချက်အရဒီဒုံးပျံတွေဟာ Israel ကိုတိုက်ရိုက်ရည်ရွယ်ချင်းချောက်ဖို့ပြုလုပ်တာဖြစ်တယ်လို့တာမကြီးပါဝါကပြောပါတယ်။ကုလသမဂ္ဂအဖွဲ့ဝင်တနင်္ဂနွေလည်းဖြစ် ကျွန်ုပ်တို့နဲ့နီးစပ်တဲ့မဟာမိတ်နိုင်ငံတနင်္ဂနွေအပေါ်အခုလိုချင်းချောက်တဲ့လှုပ်ဆောင်မှုကိုပြစ်တင်ရှုံချပါတယ်လို့တာမန်ကြီးပါဝါကပြောပါတယ်။အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်တယ်ဆောင်နိုင်စွမ်းရှိတဲ့ဘယ်လိုပဲထိန်တဲ့ဒုံပြန်ပြစ်လူမှုမျိုးကိုမှမပြုတ်လို့ဖို့ပဲထိန်တဲ့ဒုံပြန်နီးပညာဆိုင်ရာစမ်းသပ်မှုမျိုးတွေမပြုတ်လို့ဖို့ကုလသမဂ္ဂလူမျိုးရေးကောင်စီဆုံးဖြတ်ချက်2231ကတားမြစ်ထားပါတယ်။အီရန်နိုင်ငံရဲ့အန္တရာယ်များလာတဲ့ဒုံပြန်စမ်းသပ်ပြစ်လူမှုနဲ့ပတ်သက်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီမှဆွေးနွေးဖို့အတွက်အမေရိကန်ပြည်ထောင်စုကတောင်းဆိုသွားမှာဖြစ်တယ်လို့တာမန်ကြီးပါဝါကပြောပါတယ်။အီရန်နိုင်ငံက2015ခုနှစ်အောက်တိုဘာလမှာပြစ်လုခဲ့တဲ့ဒုံးပျံပြစ်လုစမ်းသပ်မှုဟာကုလသမဂ္ဂလူမျိုးရေးကောင်စီဆုံးဖြတ်ချက် 1929 ကိုချိုးဖောက်လိုက်တာဖြစ်တဲ့အကြောင်းကုလကျွမ်းကျင်သူတွေကဆုံးဖြတ်ခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုဟာအီရန်နိုင်ငံအပေါ်တတိတခြားအရေးယူပိတ်ဆို့မှုအစ်စ်တွေကိုဇန်နဝါရီလအတွင်းချက်မှတ်ခဲ့ပါတယ်။အီရန်နိုင်ငံအနေနဲ့နျူကလ িয়ার လက်နက်လက်ဝယ်ပိုင်ဆိုင်ထားခြင်းမရှိအောင်တန်တမာရေးရဟန်တားနိုင်ဖို့အတွက်ဥဆောင်ညှိနှိုင်းဆွေးနွေးမှုတွေအကောင်အထည်ပြုလုပ်ခဲ့တဲ့အမေရိကန်ပြည်ထောင်စုအနေနဲ့အီရန်နိုင်ငံဟာပယ်ထိန်ဒုံးပျံလှုပ်ဆောင်နိုင်စွမ်းရှိရေးအတွက်အပြင်းထန်ကြိုးပမ်းနေတယ်ဆိုတာကိုသတိပြုမိတဲ့အကြောင်းသမ္မတအင်ဂျီရောပြောခွင့်ရဂျွန်အာနက်စ်ကမကြာခင်ကပဲမှတ်ချက်ပြုခဲ့ပါတယ်။သူတို့ရဲ့ဒုံးပျံတွေမှာနျူကလ িয়ার တည်ဆောင်နိုင်စွမ်းမရှိအောင်ဟန်တားဖို့ရေးဟာအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးနဲ့ဒေတာရင်းမှာရှိတဲ့ကျွန်ုပ်တို့ရဲ့မိတ်ဆွေမဟာမိတ်နိုင်ငံတွေအတွက်အရေးကြီးတဲ့အချက်ဖြစ်တယ်လို့မစ္စတာအန်နက်စ်ကပြောပါတယ်။ဗကြခင်ကအီရန်နိုင်ငံရဲ့မစ်ဆိုင်းတုံးစမ်းသပ်မှုကအီရန်ရဲ့မစ်ဆိုင်းအစီအစဉ်ကိုနှေးကွေးရော့ကျသွားအောင်ကမ္ဘာအနှံ့မှာရှိတဲ့မိတ်ဆွေနိုင်ငံတွေအနေနဲ့လှုပ်ဆောင်ကြဖို့လိုနေပြီဆိုတာကိုအလေးနဲ့ပြသနေတာပဲဖြစ်တယ်လို့တာမန်ကြီးပါဝါကပြောပါတယ်။ဒါကြောင့်ကျွန်တော်တို့အနေနဲ့ကုလသမဂ္ဂဆုံးဖြတ်ချက်အမှတ် 2231 ကိုအပြည့်အဝလိုက်နာအောင်ဆက်လက်တွန်းအားပေးကြရမှာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ဟာတခြားတတ္တရအဖွဲ့အစည်းတစ်ခုအနေနဲ့အီရန်နိုင်ငံရဲ့ပယ်ထိန်ဒုံးအစီအစဉ်မှာပါဝင်ဆောင်ရွက်ခြင်းမပြုနိုင်အောင်တားဆီးဖို့နဲ့ကျွန်ုပ်တို့အနေနဲ့လည်းအမျိုးသားရေးအရတင့်လျော်သလိုတုံ့ပြန်နိုင်ရေးစဉ်းစားသုံးသပ်ကြဖို့ဆိုတဲ့အချက်တွေပါဝင်ကြောင်းပါခင်ဗျာ
။ American Soul ရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့တာကတော့ American အစိုးရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံအသိပေးအပ်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မြင့်သက်ကကြေညာပေးပါမယ်ရှင
်ပြင်သစ်နိုင်ငံမှာ November 17ရက်နေ့ကအကြမ်းဖက်တိုက်ခတ်မှုတွေနဲ့ဆက်နွယ်နေမယ်လို့ထိတ်တန့်တန်တဲ့အဖြစ်ခံရသူ Salah Abdeslam ကိုဘယ်ဂျန်နိုင်ငံမှာဖမ်းဆီးရမိခဲ့တယ်လို့ဘယ်ဂျန်လူဝင်မှုကြီးကြပ်ရေးဝန်ကြီးကပြောကြားလိုက်ပါတယ်။တောက်ချန်နေကဘရဆဲလ်စ်မြို့တော်မိုလန်ပစ်နာကကိုဘယ်ဂျန်ပြည်တွင်ဝင်ရောက်စီးနှင်မှုအတွင်းဖမ်းဆီးရမိတာဖြစ်ပါတယ်။ပြင်သစ်မှာပြီးခဲ့တဲ့၄လလောက်ကလူပေါင်း130လောက်တည်ဆည်ခဲ့တဲ့တိုက်ခိုက်မှုတွေလုပ်ခဲ့ကြတဲ့စစ်သွေးကြော်တွေနဲ့အပေါင်းအသင်းတွေကိုအပြင်းထန်လိုက်ရှာနေရကအဗ်ဒဆလမ်ကိုအဓိကပြစ်မှတ်ထားရှာနေတာပါ။သူကိုဘရာဟင်ကတော့ဒီတိုက်ခိုက်မှုအတွင်းအသေးခံပုံးဖောက်ခွဲခဲ့သူဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ကစပြီးဥရောပမှာအဆိုးအဝါဆုံးကြုံတွေ့ခဲ့တဲ့ဒုက္ခသည်ပြဿနာရောပါစေဖို့အတွက်အားလုံးကမျှော်လင့်ထားကြတဲ့သဘောတူညီချက်ချက်ကို EU ဥရောပသမဂ္ဂနဲ့တူရကီနိုင်ငံတို့တောက်ကြနေမှာရရှိခဲ့ပါတယ်။ဥရောပကောင်စီအကြီးအကဲဒေါ်နယ်တက်စ်နဲ့တူရကီဝန်ကြီးချုပ်အာမက်ထ်ဒေါ်တူဂလူတို့ကလည်းဒါဟာမှတ်ချက်တင်နိုင်တဲ့သဘောတူညီချက်တစ်ခုလို့ပြောဆိုခဲ့ကြတယ်လို့တူရကီနဲ့ဥရောပသမဂ္ဂအတွက်တမန်ဝင်နေတနေလို့လည်းတူရကီဝန်ကြီးချုပ်ကတောက်ချနေမှာပဲပြောကြားခဲ့ပါတယ်။ဒီသတင်းပတ်ထဲမှာရင်ရေမြမအယက်သားတရားချုပ်ကိုတည်ဆုံးစေခဲ့တဲ့ Saudi Arabia ဥဆောင်တဲ့မဟာမိတ်ဖွဲ့လေကြောင်းတိုက်ခိုက်မှုအတွက်ကုလသမဂ္ဂကပြစ်တင်ရှုံချလိုက်ပါတယ်။ဟူဒီတပုံတွေကို Saudi Arabia ဥဆောင်တဲ့ Arab မဟာမိတ်တွေရဲ့လေကြောင်းတိုက်ခိုက်မှုတွေစတင်ခဲ့တဲ့ပြီးခဲ့တဲ့နှစ်ကစခြင်းအင်ကာနဲ့ရေမြအနောက်မြောက်ပိုင်းပြုလုပ်ခဲ့တဲ့လေကြောင်းတိုက်ခိုက်မှုတစ်ခုဟာလူသေဆုံးမှုအများဆုံးတိုက်ခိုက်မှုတစ်ခုဖြစ်နေတယ်လို့ကုလသမဂ္ဂလူခွင့်ဆိုင်ကော်မရှင်နာမင်းကြီးကပြောပါတယ်။မြန်မာနိုင်ငံမကြသေးခင်နှစ်တွင်လည်းရှင်အတော့ကိုပြောင်းလဲလာတဲ့နိုင်ငံတစ်နိုင်ငံဖြစ်လာနေတယ်လို့မြန်မာနိုင်ငံလူခွင့်ဆိုင်ကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟိလီကသတိပေးပါတယ
်။သတင်းအကျဉ်းချုပ်ကိုဒေါက်ခင်မြင့်သက်ကကြေညာပေးခဲ့တာပါ။ဒီမနေ့အစည်းအဝေးထုတ်လို့ရမှုကမိုင်းအင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Dave Magnet ဖြစ်ပါတယ်။စနေနေ့မနေ့ VOA မြန်မာပိုင်းအစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလာမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။စနေနေ့ညနေခင်းအစီအစဉ်တွေကိုတော့ညနေ6နာရီခွဲနဲ့9နာရီထိလိုင်းဒိုမီတာ19 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.